Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ view American တန်ကနေ2024ခုနှစ်အောက်တိုဘာလ17ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 UTC Washington DC မြို့တော်ကနေစတင်နေပါပြီ။ light meter 3251 အပြင် view ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြင့်ပါ
မင်္ဂလာညချမ်းပါရှင်ဘေးရပေါင်းကကင်းဝေးကြပါစေကျမခင်ပြူထွေးပါမြမပြည်သူတွေငြိမ်းချမ်းရေးအတွက်ဝိုင်းဝန်းကြိုးပမ်းပေးကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာတိုက်တွန်းသွားပါတယ်နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဂူတာရက်စ်ကလည်းဒီကမှချင်းအန်တိုနီဘလင်ကန်ကလည်းဒီမြမနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ဖို့အတွက်စစ်ကောင်စီကိုတိုက်တွန်းပါတယ်နောက်ဒီနှစ်ငြိမ်းချမ်းရေးနိုဘယ်ဆုကိုတော့ဂျပန်နိုင်ငံကနျူကလ িয়ার လက်နက်စန့်ကျင်လှုပ်ရှားမှုအဖွဲ့ Nihon Hidanjo ကရရှိသွားပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပါမယ်ရှင
်ဟုတ်ကဲ့ပါမခင်ပြည့်တွေ့အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စစ်တပ်လေကြောင်းတိုက်ခိုက်မှု9လအတွင်း800ကျော်အထိပြင်းထန်လာတာမှာလေရင်စီပြိပင်းလှုပ်ရှားသူက
အော်ဒီလိုမျိုးအရန်ကိုစိုးွားတဲ့ဒီစစ်တပ်ရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကျွန်တော်ရပ်တန့်မှုအတွက်အရေးတကြီးလိုအပ်နေတယ်ပေါ့နော်ဒါတွေကိုရပ်တန့်နိုင်ဖို့ဆိုရင်ပထမဆုံးကျွန်တော်စစ်တပ်ရှေ့ကိုရောက်ရှိနေတဲ့လေရင်စီချက်တောက်ကြီးကအရန်ရေးကြည့်ရပေါ့နော
်နောက် MNDA ကိုကန့်တက်အနေနဲ့ခွင့်ပြုချက်မရှိပဲပြင်ပအင်အားစုတွေနဲ့မဆက်ဆံဖို့အထိဘာလို့ထုတ်ပြန်လာတာပါလဲနောက် American က Florida မှာမုန်တိုင်းတွေပြင်းထန်နေတာကြောင့်ထိခိုက်သေဆုံးပျက်စီးမှုနောက်ဆုံးဘယ်လိုရှိပါလဲအခုလိုတင်လှော်ရည်အပီမှာတော့တောက်ကြညာပတ်စင်ကန္တာတွေဖြစ်တဲ့မြို့သမီးကန္တာနောက်သိပ္ပံနဲ့ဤပညာနောက်သုဒ္ဓဆိုလင်အမေရိကန်တခွင်တို့ကိုနတ်ဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တရောက်တဲ့တွေကိုမက်ခင်ဖြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
မြမတီသူတွေငင်းချမ်းရေးအတွက်နိုင်ငံတွေအားလုံးကဝမ်းဝမ်းချိုးပန်းပေးကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာတိုက်တွန်းလိုက်ပါတယ်။မြန်မာအပါဝင်ကမ္ဘာတဝံပြည်ပခန့်တွေပိုးပြီးတော့ကြီးထွားလာနေတာကိုထောက်ပြပြီးတော့ငင်းညံ့ရေးဟာအရင်ကထက်မဖြစ်မနေလိုအပ်လာနေပြီလို့ဒီလာအိုနိုင်ငံဖျန်ချမ်းမြို့မှာသူကပြောဆိုခဲ့တာပါ
။ The people of Myanmar need peace and I call on all countries to leverage their influence towards an inclusive political solution to the conflict.
ငြိမ်းချမ်းမှုလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်နိုင်ငံအားလုံးအနေနဲ့မြန်မာနိုင်ငံအပေါ်နားချနိုင်မှုကိုတုံ့ပြန်အားလုံးပါဝင်တဲ့နိုင်ငံရေးနည်းအရာအဖြေရှာဖို့နဲ့မြန်မာပြည်သူတွေနဲ့ထိုက်တန်တဲ့ငြိမ်းချမ်းတဲ့အနာဂတ်ရအောင်ဆောင်ရွက်ပေးဖို့တောင်းဆိုပါတယ်လို့အထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုတွေထိုးလာနေတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာရှုပ်ထွေးတဲ့လမ်းကြောင်းပေါ်မှာရောက်နေတယ်လို့လည်းကုလသမဂ္ဂအထွေထွေမှုချုပ်ကပြောပါတယ်။လူသားချင်းစာနာမှုအခြေအနေဆူဆူဝါဝါဆုပ်ယုပ်ကျဆင်းနေပြီးနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသလိုတန်းနဲ့ချီတဲ့ပြည်သူတွေဟာအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်ဆိုတာကိုလည်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကထောက်ပြပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ပြုံလိုက်နေရဲဆုံးခွာခဲ့ရတာ9နှစ်ကျော်လာခဲ့ပြီမဲ့ရိုဟင်ဂျာရဲ့ရေရှည်တည်တံ့တဲ့အဖြေတစ်ခုရဖို့လည်းအလှမ်းဝင်နေသေးတယ်လို့သူကထည့်ပြောသွားပါတယ်။မြန်မာအပါဝင်ယူကရိန်းဆူဒန်နဲ့အရှေ့လယ်ပိုင်းဒေသပြည်ပခန့်တွေချာမှာလူတွေအထူးဒုက္ခရောက်ရတဲ့အကြောင်းကိုပြောဆိုရင်ငြင်းညာရေးမရှိမဖြစ်လိုအပ်နေပြီဆိုတာကိုပြောဆိုခဲ့တယ်လို့ဂါဇာအချက်တဲဟာသူအတွင်းမှုချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလတလျှောက်အဆိုးဝါးဆုံးဖြစ်တယ်လို့အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့လာအိုနိုင်ငံဗီယန်ချင်းမြို့တော်မှာပြောကြားသွားတာဖြစ်ပါရဲ့ရှင်
။ဒီအာဆီယံထိပ်သီးပွဲကနေပဲမြန်မာမှာအကြမ်းဖက်မှုတွေရပ်တန့်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကလည်းစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံပါဝင်ဘယ်နေရာမှာမဆိုပြည်သူတွေကိုယ်တိုင်လွတ်လပ်တဲ့အနာဂတ်ဖော်ဆောင်နိုင်ရေးကိုအားပေးနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်တာပါမြန်မာနိုင်ငံပုံမှန်ငြိမ်းချမ်းပြီးအားလုံးပါဝင်နိုင်တဲ့အနာဂတ်ဒီမိုကရေစီနိုင်ငံတည်ဆောက်နိုင်ရေးအမေရိကန်ကအရှိန်မြင့်ကြိုးပမ်းနေပါတယ်လို့လည်းလောက်ဆန်ငယ်ပြည်ချမ်းမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကန်ကအခုလိုပြောလိုက်ပါတယ
် We're intensifying our effort to chart a more peaceful, inclusive, democratic future for Myanmar.and address the DPRK's dangerous and destabilizing
မြန်မာနိုင်ငံဒီမိုကရေစီအရေးအမေရိကန်ပြည်ထောင်စုရဲ့ပံ့ပိုးကြိုးပမ်းမှုတွေကိုပြောကြားခဲ့တယ်လို့မြောက်ကိုရီးယားရဲ့ဒေတာအတွင်းချင်းချောက်မှုတွေကိုရှုတ်ချသွားပြီးအင်ဒိုပစိဖိတ်ဒေတာမှာလွတ်လပ်စွာရေကြောင်းလေကြောင်းတောလာမှုတွေရှိဖို့နဲ့ကုန်သွယ်ရေးနဲ့ရေကြောင်းတောလာမှုတွေမှာအရေးပါတဲ့ထိုင်ဝမ်ကျွန်းဆွယ်တခြားတည်ငြိမ်မှုရှိရေးဆက်အားပေးလှုပ်ဆောင်သွားမယ်ဆိုတာတွေကိုသတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကန်ကပြောသွားခဲ့တာပါသတင်းစာရှင်းလင်းပွဲမလုပ်ခင်အာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးကြတဲ့ကလည်းအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံအရေးပါမှုကိုဆက်လက်အားပေးထောက်ခံသွားမယ်လို့ပြောခဲ့ပြီး မြန်မာအရေးနဲ့ပတ်သက်လို့မြန်မာပါဝင်နိုင်ငံတချို့အားကုလသမဂ္ဂနဲ့အာဆီယံအခြေခံမှုတွေကိုချိုးဖောက်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကထောက်ပြသွားခဲ့ပါသေးတယ်။ဒါအပြင်မြန်မာငြိမ်းချမ်းရေးအတွက်အာဆီယံဘုတ်သဘောတူညီချက်၅ရပ်ကိုအမေရိကန်ကထောက်ခံကြောင်းပြောပြီးဒါရီမကအကြမ်းဖက်မှုတွေအဆုံးသတ်ဖို့အားလုံးပါဝင်တဲ့တွစ်ဆုံဆွေးနွေးပွဲလုပ်ဖို့ပါနိုင်ငံခြားရေးဝန်ကြီးဘလင်ကန်ကတောင်းဆိုခဲ့ပါသေးတယ်ခင်ဗျာ။
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလွတ်လပ်တဲ့ရွေးကောက်ပွဲတရက်ကျင်းပမယ်ဆိုတာလက်ရှိအခြေအနေမှာတော့ဘလို့မှမဖြစ်နိုင်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဌာနရာဇဝတ်မှုဆိုင်ရာတရားမျှတမှုရရှိရေးအကျိုးဆောင်တန်အမတ်ကြီး Beth Van Scott ကဒီကနေ့ပဲပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရက်ဆက်တဲ့ကျူးလွန်ခံရမှုတွေအတွက်တရားမျှတမှုရရှိရေးထိုင်းနိုင်ငံကိုဒီအောက်တိုဘာလ4ရက်နေ့ကနေ9ရက်နေ့အထိသွားရောက်ခဲ့တဲ့အကျိုးဆောင်တန်အမတ်ကြီး Scott ရဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ online သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားခဲ့တာပါမြန်မာနိုင်ငံအတွင်းဒင်တာလူတိုင်းလူလူမှာလက်နက်ကင်ပြီးပခါရီဖြစ်နေတာကြောင့်ဒီလိုအခြေအနေအောက်မှာရွေးကောက်ပွဲစီစဉ်ကျင်းပမယ်ဆိုတာတွေးကြည့်ဖို့ခက်တယ်လို့မျှတတဲ့ရွေးကောက်ပွဲတွေဘလို့မှမဖြစ်နိုင်ဘူးလို့တမ်မတ်ဂျီစကတ်ကပြောကြားသွားပါတယ်။အင်းဒီချင်းမဟာမိတ်တရုတ်နိုင်ငံရဲ့အခုအညီနဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့စစ်ကောင်စီကပြင်ဆင်နေတာဟာသူတို့အတွက်တရားဝင်မှုဖန်တီးဖို့လှုံ့ဆော်နေတာလို့လည်းတမ်မတ်ဂျီကပြောပါတယ်။တမ်မတ်ဂျီစကတ်ခါမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေခွဲခြားဖိနှိပ်ခံရတဲ့အခြေအနေတွေအပါအဝင်မြန်မာစစ်တပ်ကျူးလွန်တဲ့အကြမ်းဖက်မှုတွေအတွင်ထိခိုက်ခဲ့ရသူတွေအတွက်တရားမျှတမှုရရှိစေဖို့နဲ့တာဝန်ခံမှုရှိရေးအတွက်သက်ဆိုင်သူတွေနဲ့ထိုင်းနိုင်ငံမှာတွေ့ဆုံမိပြန်ခဲ့ပါတယ်။သူရဲ့ခီးစဉ်အတွင်ထိုင်းဆိုရာတာဝန်ရှိသူတွေ၊လူ့ခွင့်ရေးလှုပ်ရှားသူတွေ၊အရက်ဖက်လူမှုအဖွဲ့တွေ၊ပညာရှင်တွေ၊လူသားချင်းစာနာမှုအကူအညီပေးနေသူတွေအပြင်တန်တမန်အတိုင်းဝိုင်းနဲ့ဒီနိုင်ငံဆောင်ကမိဖက်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့တမ်မတ်ဂျီစကတ်ကပြောပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေထပ်မဖြစ်အောင်ရှောင်ရှားနိုင်ဖို့နဲ့ကျူးလွန်ခံရသူတွေအတွက်တရားမျှတမှုနဲ့တာဝန်ခံမှုရရှိကြိုးပမ်းမှုတွေမှာအမေရိကန်ကဆက်လက်အားပေးကူညီသွားမှာဖြစ်တယ်လို့မြန်မာနိုင်ငံအတွင်းတည်ငြိမ်မှုစီးလုံးညီညွတ်မှုတရားမျှတမှုနောက်ဒီမိုကရေစီရရှိရေတို့အတွက်ကြိုးပမ်းအားထုတ်နေကြတဲ့သူတွေမြန်မာနိုင်ငံသားတွေနဲ့အတူအမေရိကန်ကတသားတည်းရပ်တည်နေတဲ့အကြောင်းနဲ့ဆက်ပြီးတော့လည်းရပ်တည်သွားမှာဖြစ်တယ်လို့တမ်မတ်ဂျီစကတ်ကဒီကနေ့ online သတင်းစာရှင်းလင်းပွဲမှာအလေးပေးပြောဆိုခဲ့ပါတယ်ရှင်
အခုလိုအချိန်မှာမြန်မာပြည်တပ်ကပြစ်ခတ်ဖမ်းဆီးလို့ဘင်္ဂလားဒေ့ရှ်တဦးသေဆုံးပြီး50ကျော်ဖမ်းခံခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောလိုက်ပါတယ်။မြန်မာပြည်ပိုင်နယ်ထက်လမ်းမရောက်သွားတဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းဆက်လီတွေကိုမြန်မာပြည်တပ်ကပြစ်ခတ်ဖမ်းဆီးလို့လူတဦးသေဆုံးပြီးဒါဇင်နဲ့ချီဖမ်းခံခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောလိုက်တာပါ။အိန္ဒိယနှစ်နိုင်ငံရေနယ်နိမိတ်ပိုင်းခြားထားတဲ့နက်မြူဝါကစိတ်မာတင်ဂျွန်နီဘိုဒူးနီကငါးဖမ်းနေကြတဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလီ6စီးဟာပင်လယ်ရေစည်းတန်နေတဲ့အချိန်မှာမထင်မှတ်ပဲမြန်မာရေပိုင်နဲ့ထဲကိုရောက်သွားခဲ့တာမှာမြန်မာရေတပ်ကတိုက်ခိုက်လို့အသက်60အရွယ်အမျိုးသားတူသေဆုံးပြီးနောက်ထပ်59ဦးထိဖမ်းခံခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်မြန်မာဘက်ကအခုလူလုံရက်ကိုတန်တမန်ကြီးကကန့်ကွက်ထားပြီးအခုလိုမလူလားတဲ့လူရက်မျိုးတွေနောက်ထပ်မဖြစ်အောင်ရှောင်ရှားနိုင်မဲ့နည်းလမ်းတွေကိုလည်းချက်ချင်းရေးယူဆောင်ရွက်ဖို့မြန်မာကိုတိုက်တွန်းခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကန်ဂျီဆောင်တပ်ဖွဲ့ရဲ့ဂျာဝင်မှုကြောင့်ဖမ်းဆီးထားတဲ့ငါးဖမ်းသမားတွေကိုတော့မြန်မာဘက်ကပြန်လွှတ်ပေးခဲ့တယ်လို့လည်းကြေညာချက်ကဖော်ပြခဲ့ပါတယ်ခင်ဗျာ
။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9300နဲ့9300ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတရုံမှာလိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြံနေညာအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။2024ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတော့ဂျပန်နိုင်ငံကနျူကလ িয়ার လက်နက်စန့်ကျင်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Nihon Hidan Joe ကရရှိသွားပါတယ်။ကိုယ်တိုင်အမှုမြူဘုံတံကနေလွတ်မြောက်ခဲ့ကြသူတွေကိုယ်တိုင်ကမ္ဘာမှာနျူကလ িয়ার လက်နက်ပပအောင်ကျူးပန်းခဲ့ကြတာကိုဂုဏ်ပြုတာဖြစ်တယ်လို့နော်ဝေးနိုဘယ်ကော်မတီရဲ့ဥက္ကဋ္ဌ Jan van Fries ကပြောပါတယ
် This grassroots movement of atomic bomb survivors from Hiroshima and Nagasaki also known as Hibakusha is receiving
ဟီရိုရှီမာနဲ့နာဂါဆာကီမြို့ကြီးတွေကိုအမေရိကန်ကအမှုမြူဘုံရဲတိုက်ခိုက်တဲ့အချိန်မှာမတိဘဲအသက်ရှင်ကြံရစ်ခဲ့သူတွေနဲ့ဖွဲ့စည်းထားတဲ့ဟီဘာကူရှာအဖွဲ့ကသူတို့ကိုယ်တိုင်ကြုံတွေ့ခဲ့ရတာတွေကိုတက်တည်ပြရပြီးကဘာကြီးမှာနျူကလ িয়ার လက်နက်တွေမရှိတော့အောင်နဲ့ဒီလက်နက်မျိုးတွေနောက်ထပ်ဘဒေါ်မှာမတုံးကြတော့အောင်ကြိုးပမ်းခဲ့တာတွေအတွက်နိုဘယ်ငြိမ်းချမ်းရေးဆုပေးတာဖြစ်တယ်ဆိုပြီးတော့နော်ဝေးနိုဘယ်ဆုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောဆိုခဲ့တာဖြစ်ပါတယ် နာကျင်ထိခိုက်ခဲ့တဲ့အဖြစ်ဆိုးကြီးတွေကိုကြုံခဲ့ရပေမဲ့လို့ပင်ပင်ပန်းပန်းရင်းနှီးပိတ်ဆက်ခဲ့ရတဲ့အတွေ့အကြုံတွေကိုအသုံးချပြီးမျှော်လင့်ချက်ကိုတိဆောက်ခဲ့ကြတဲ့သူတွေ၊ငင်းရဲဖြစ်စဉ်တွေမှာပူးပေါင်းပါဝင်ခဲ့ကြတဲ့သူတွေအနှွေးမြူဘုံနံကြားအသက်မသေးပဲခြံခဲ့သူအားလုံးကိုဂုဏ်ပြုတာဖြစ်ပါတယ်လို့လည်းသူကပြောဆိုသွားပါတယ်။ငင်းရဲနဲ့ပြန်လည်သိမြည်ရေးအတွက်တိုက်ပွဲဝင်ကြိုးပမ်းရမှာဆန္ဒနမူနာထားရမယ့်သူတွေနဲ့အဖွဲ့အစည်းတွေကိုနိုဘယ်ငင်းရဲဆုရွေးချယ်ချီးမြှင့်တာဖြစ်တယ်လို့ဆုရွေးချယ်ရေးကော်မတီကကြေညာထားတာပါ။မြောက်ကိုရီးယား၊အီရန်၊ရုရှားနဲ့တို့ရဲ့ဒီနျူကလ িয়ার ရန်တွေကိုစိုးရိမ်နေရတဲ့အချိန်မှာပဲအခုလိုနျူကလ িয়ার လက်နက်ပပျောက်ရေးကြိုးပမ်းနေတဲ့အဖွဲ့ကိုနိုဘယ်ငင်းငယ်ရေးစုချီးမြှင့်တာလည်းဖြစ်ပါတယ်။ဒီငင်းငယ်ရေးစုတမိုင်းမှာကတော့1900ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်အပါအဝင်နိုဘယ်ငင်းငယ်ရေးစုရှင်၅ဦးကတော့စုပေးပွဲအခမ်းအနားကိုလူကိုယ်တိုင်တက်ရောက်နိုင်ခြင်းမရှိပါဘူးရှင်
။အမေရိကန်မှာတော့ပြင်းထန်တဲ့မုန်တိုင်းတွေကြောင့်သေဆုံးသူ10ချီတိုးလာနေတယ်လို့သတင်းတွေထွက်နေပါတယ်။အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်ရဲ့ဘိုရူးနဲ့ညကဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟာရီကိန်းမွန်တိုင်းမီလ်တန်ကြောင့်သေဆုံးသူဦးရေက14ယောက်ထက်မနည်းကိုရှိနေပါတယ်။ဟာရီကိန်းမွန်တိုင်းနဲ့အတူလေဆင်နှာမောင်းတွေပါတိုက်ခိုက်ခဲ့တာကြောင့်ထိခိုက်ပျက်စီးမှုပမာဏတွေကိုသက်ဆိုင်ရာကစန့်စစ်နေကြပါတယ်။ဟာရီကိန်းပြင်းအားဆင့်သုံးတဲ့ဖလော်ရီဒါပြည်နယ်ကိုဝင်တိုက်ခဲ့တဲ့မွန်တိုင်းကြောင့်အဆောက်အဦတွေပျက်စီးသစ်ပင်တပ်တိုင်တွေကျူးကျခဲ့ပြီး3သန်းထက်မနည်းလက်စစ်တအားပြတ်နေပါတယ်။မုန်တိုင်းနဲ့အတူလေဆင်နှာမောင်း3ဒါဇင်ထက်မနည်းလဲဝင်ရောက်ခဲ့တာကြောင့်ပျက်စီးမှုတွေကပြင်းထန်ခဲ့တာပါ။မုန်တိုင်းကြောင့်ထိခိုက်ပျက်စီးခဲ့တဲ့မြို့တွေထဲမှာမြမနွေဘွားမိသားစုဒါဇင်နဲ့ချီနေထိုင်တဲ့ဆရာဆူတာမြို့လည်းပါဝင်ပါတယ်ခင
်ဗျ။လက်မလုံနိုင်ငံတောင်ပိုင်းမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့စခန်းကဒီလုံခြုံရေးမျှော်စင်တစ်ခုကိုအစ္စရေးစစ်တပ်ကပစ်ခတ်ခဲ့တာကြောင့်ကုလသမဂ္ဂဝန်ထမ်း2ဦးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂသတင်းရင်းမြစ်ကပြောပါရယ်အစ္စရေးကလက်ဗနွန်မှာဟက်စ်ဘိုလာတွေကိုထိုးစစ်ဆင်နေတာနဲ့အမျှကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုပါတိုက်ခိုက်ခံရတာဟာဒီကနေ့နဲ့ပါဆိုရင်တော့3ရက်မြောက်ရှိပြီလို့လည်းပြောပါရယ်အစ္စရေးနဲ့ဟက်စ်ဘိုလာတပ်ဖွဲ့အကြားပြီးခဲ့တဲ့နှစ်အောက်တိုဘာလပြည်ပခါတွေစတင်ခြင်းကစလို့လက်ဗနွန်မှာတပ်ဖြတ်ခံရတဲ့ကုလသမဂ္ဂစေဝင်ထမ်းနဲ့အရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတရားကျော်ရှိနေပြီလို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ပြောခွင့်ရရာဗီနာရှမ်ဒန်ဆာနီကဒီကနေ့ဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဘယ်တော့ကဘယ်နေရာမှာတည်ဆုံခဲ့တဲ့သူတွေဖြစ်တယ်ဆိုတဲ့အသေးစိတ်ကိုတော့သူကမပြောပါဘူးရှင်။
ယူကရိန်းသမ္မတကတော့ယူကရိန်းစစ်ပွဲကိုထောက်ခံမှုရဖို့ဥရောပကိုခီးထွက်ခဲ့ပါပြီ။သမ္မတဗလိုဒီမီယာဇလန်စကီဟာသူ့ရဲ့ဒီခီးစဉ်တွင်ဒီနေ့ပိုဟန်မင်းကြီးဖရန်စစ်နဲ့ဗန်တီကန်နန်တော်မှာတွေ့ဆုံပါတယ်။ပြီးခဲ့တဲ့နေရာဒီကအီတလီတောင်ပိုင်းမှာကျင်းပခဲ့တဲ့ G7 ထိပ်သီးစည်းဝေးပွဲမှာသူတို့နှူးတွေ့ဆုံခဲ့ပြီးအခု၄လအတွင်းဒုတိယကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြတာလည်းဖြစ်ပါတယ်။သမ္မတဇလန်စကီဟာမနေ့ကပဲအီတလီနိုင်ငံဝန်ကြီးချုပ်ဂျော်ဂျီယာမလိုနီနဲ့အီတလီနိုင်ငံရောမမြို့မှာပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့သလိုဒီထိန်နဲ့ပြည်내ခေါင်းဆောင်တွေအပြင်မြောက်အတလန်တိတ်စာချုပ်ဖွဲ့နေတူအကြီးအကဲနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။မဟာမိတ်တွေအနေနဲ့စစ်ရေးအကူအညီတွေဆက်ပြီးပေးအပ်ဖို့နဲ့ယူကရိန်းကိုပံ့ပိုးပေးထားတဲ့တာဝတ်ပစ်ဒုံးကျည်တွေကိုရုရှားပိုင်နဲ့တဲအထိပြစ်ခတ်ခွင့်ပေးဖို့အမေရိကန်နဲ့ပြည်ထိန်ကိုသမ္မတဇလန်စကီကတိုက်တွန်းခဲ့တဲ့ကြောင်းလဲနေတူးဖွဲ့အကြီးအကဲမက်ရူထက်ကပြောပါတယ်။တစ်ချိန်တည်းမှာပဲမနေ့ညပိုင်းယူကရိန်းတောင်ပိုင်းအိုဒီဆာဒေသမှာရုရှားရဲ့တိုက်ခိုက်မှုတွင်စီးပွားရေးဆောင်တစ်ခုထိမှန်ပြီး16နှစ်အရွယ်မိန်းကလေးတူပါဝင်လူ၄ဦးသေဆုံးခဲ့ရတယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ The American တဲ့ရဲ့အောက်တိုဘာ17ရက်တောက်ကြညာသတင်းတွေကိုမခင်ဖြူထွင်းနဲ့ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစက်တိုက်ပါပထမဆုံးကတော့မြန်မာစစ်တပ်လေကြောင်းတိုက်ခိုက်မှု9လအတွင်း800ကျော်အထိပြင်းထန်လာတာပါ2014ခုနှစ်မေလကနေဩဂတ်စ်လအထိစစ်တပ်ကလေကြောင်းတိုက်ခိုက်မှု800ထက်မနည်းလုပ်ခဲ့ပြီးအရသာပြည်သူ450ကျော်သေဆုံးခဲ့တယ်လို့လေကြောင်းတိုက်ခိုက်မှုကိုလေ့လာနေတဲ့ညလင်းသစ်သုတေသနအဖွဲ့ကပြောလိုက်ပါတယ်အခုလိုစစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေကိုတားဆီးနိုင်အောင်ဆောင်ရွက်နေတယ်လို့အမေရိကန်ဆိုရကတော့ပြောထားပါတယ်။ရန်ကုန်ကပေးပို့တဲ့တရင်ကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ
။စစ်တပ်နဲ့တိုက်ခိုက်နေတဲ့တပ်ဖွဲ့တွေရှိရာနေရာတွေအပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေကိုနေ့စဉ်ရက်စက်လို့လုပ်နေတာကြောင့်ဒေသခံတွေတည်ဆုံတဲ့အရေးအတွက်လည်းတဖြည်းဖြည်းတိုးလာနေတယ်လို့ညံလင်းသစ်သုတေသနအဖွဲ့ကအော်တိုဘာလ9ရက်နေ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီလေကြောင်းအုံပြတိုက်ခိုက်မှုများလေလာမှုအစီရင်ခံစာ9ဆိုတဲ့အစီအခံစာမှာမေလကနေဩဂုတ်လအထိလေးလအတွင်းစစ်တပ်ကနေစဉ်လိုလေကြောင်းကနေတိုက်ခိုက်နေတာကိုမိမောင်းထိုးပြထားပါတယ်။ဘာသာရေးအဆောက်အဦတွေအများဆုံးတိုက်ခိုက်ခံခဲ့ရပြီးအရသာ455ယောက်တိဆုံးခဲ့တယ်လို့အစီအခံစာထဲမှာပြောထားပါတယ်။ရှစ်ရာကျော်လဲထိခိုက်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။အရသာပြည်သူတွေတေကြေထိခိုက်နေတဲ့လေကြောင်းတိုက်ခိုက်မှုတွေရပ်တန့်သွားအောင်အရက်ဖက်အဖွဲ့အစည်းတွေကလည်းနိုင်ငံတကာကိုတောင်းဆိုမှုတွေဇက်တိုက်ပြုလုပ်နေကြပါတယ်။ စစ်ကောင်စီကိုစစ်လက်နက်နဲ့လေယာဉ်စီထောက်ပံ့တာတွေရပ်ဆိုင်းဖို့ကိစ္စတွေကိုအဓိကထားပြီးတင်ပြထားကြောင်းဥဆောင်ပါဝင်နေသူတူက VOA ကိုပြောပါတယ်
။ဒီလိုမျိုးအရန်ကိုဆိုးွားတဲ့ဒီစစ်တပ်ရဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကိုကျွန်တော်ရပ်တန့်ဖို့အတွက်အရေးတကြီးလိုအပ်နေတယ်ပေါ့နော်။ဆိုတော့တစ်ချိန်တည်းမှာလည်းပဲဒီကျွန်တော်တို့ဟိုစစ်တပ်ကမြေပြင်မှာသူ့ရဲ့အာဏာတရားမှုကကျွန်တော်တို့တိကျတာကိုယောနေလာတဲ့အချိန်မှာဒီလေကြောင်းကိုအားပြုပြီးတော့မှတိုက်ခိုက်ရေးတွေဆက်စင်ရေလုပ်တယ်ပေါ့နော်။ဆိုတော့ဒါတွေကိုရပ်တန့်နိုင်ဖို့ဆိုရင်ပထမဦးဆုံးကျွန်တော်တို့အရေးတကြီးလိုအပ်တာစစ်တပ်ရှုရောက်ရှိနေတဲ့လေရင်စီဒီဖြတ်တောက်ရေးအရင်အရေးကြီးရပေါ့နော်
။မြန်မာနိုင်ငံမှာရွန်ဂျာရီပေါ်စစ်တပ်ကလုပ်ခဲ့တဲ့ရက်ဆက်တဲ့ကျူးလွန်မှုမျိုးတွေနောက်ထပ်မလုပ်နိုင်အောင်အမေရိကန်ဆိုရကအားထုတ်ကြိုးစားနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရာဇဝတ်မှုဆိုင်ရာတရားမျှတမှုရရှိရေးဌာနရဲ့အကျိုးဆောင်တာဝန်ကြီး Bob Van Scott ကဒီနေ့ online မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ The United States has adopted several other measures intended to
prevent တရားမျှတမှုရှိရေးနဲ့တာဝန်ခံမှုရှိရေးအတွက်ကို American ပြည်ထောင်စုကမြှင့်တင်နေတာနဲ့အတူစစ်တပ်ကနောက်ထပ်ရက်ဆက်တဲ့ကျူးလွန်မှုတွေမလုပ်နိုင်အောင်ဆောင်ရွက်မှုတချို့လုပ်ခဲ့ပါတယ်။အရသားတွေအပေါ်ရရဆက်ဆက်လုပ်နေတာတွေကိုအပြည့်အစုံမှတ်တမ်းပြုစုနေတဲ့အဖွဲ့အစည်းတွေကိုအမေရိကန်ကထောက်ပံ့ကူညီနေတယ်လို့မြန်မာပြည်သူတွေကိုယ်တိုင်အမှန်တရားမျှတမှုနဲ့တာဝန်ခံမှုရှိရေးအတွက်အားထုတ်ပြောလာကြဖို့ပံ့ပိုးပေးနေပါတယ
်မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိဖို့ကြိုးပမ်းနေကြသူတွေနဲ့အတူအမေရိကန်ပြည်ထောင်စုကအမြဲရည်တည်နေတယ်ဆိုတာကိုအလေးထားပြောကြင်ပါတယ်လို့လည်းရာဇဝတ်မှုဆိုင်ရာတရားမျှတမှုရရှိရေးဌာနရဲ့အကျိုးဆောင်တန်မကြီး Bob Van Scott ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီး၄နှစ်အတွင်းမှာလေရင်နဲ့တိုက်ခိုက်ခဲ့တဲ့ရပ်ပေါင်းက800ထက်မနည်းရှိတယ်လို့ညံလင်းသစ်သုတေသနအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ခိုက်မှုပေါင်းက3200ကျော်ရှိပါတယ်။စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာပြည်သူသေဆုံးမှုဟာ၄နှစ်အတွင်း1459ယောက်ရှိပြီး2454ယောက်ဒဏ်ရာရခဲ့တယ်လို့လည်းညံလင်းသစ်သုတေသနအဖွဲ့ကစည်းရင်းပြုစုထားပါတယ်။စစ်ကောင်စီကတော့ဘုံကျဲတိုက်ခိုက်နေတာဟာပြစ်မှတ်ကိုအသေးချာချိန်ပြီးတိုက်တာဖြစ်တယ်လို့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA မြန်မာပိုင်းကိုပြောကြားထားပါတယ်။မြေပြင်သတင်းရောတခြားသတင်းတွေရောတိကျမှုရှိမှလေကြောင်းတိုက်ခိုက်တာဖြစ်တယ်လို့သူကပြောဆိုထားပါတယ်ခင်ဗျာ
။စစ်တပ်လေကြောင်းတိုက်ခိုက်မှုပြင်းထန်ပြီးတော့ထိခိုက်ဒေဆုံးမှုများလာတာကိုကိုစီတီပြောပြခဲ့တာပါ။အခုတော့တရုတ်ရဲ့ဖိအားကြောင့်ထုတ်ပုံရတဲ့ MND ရဲ့တာမြင့်ချက်ပါ။ MND ကိုကန့်တပ်ဖွဲ့ကသူတို့ရဲ့အစိုးရဌာနနဲ့တက်ရရှိတွေအားလုံးကိုခွင့်ပြုချက်မရဘဲပြည်ပအင်အားစုတွေနဲ့မပတ်သက်ဖို့တာမြင့်ချက်ဒီရပိုင်းတဲ့ထုတ်ပြန်လိုက်ပါတယ်မြန်မာပြည်တွင်းရဲ့ကိုပြည်ပတပ်ဖွဲ့တွေကဝင်ရောက်ဆက်ဖက်လိုက်နေလာနေတာကြောင့်အမျိုးသားရေးအကျိုးစီးပွားမထိခိုက်စေဖို့နဲ့ MND ရဲ့ပါတီအစိုးရတက်တဲ့သက်ဆိုင်သူအားလုံးပြည်တွင်းနိုင်ငံရေးအရှုပ်ထွေးမှာမပါစေချင်တာကြောင့်လို့ပြောပါတယ်ဒါပေမဲ့တရုတ်ဖီးယားအကြောင်းလို့တော့သုံးသပ်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
အော်တိုဘာလ9ရက်နေ့ကတရုတ်ဘာသာနဲ့ကြေညာချက်ကို MNDA ကိုကန့်တပ်ဖွဲ့ကထုတ်ပြန်ခဲ့တာပါမြန်မာဘာသာပြန်ဆိုချက်အရအထူးဒေသတည်းအတွင်း MNDA အုပ်ချုပ်ရေးအဖွဲ့ရဲ့အစိုးရဌာနအားလုံးစစ်အရာရှိအားလုံးအနေနဲ့ ASEAN အမေရိကန်နဲ့အနောက်နိုင်ငံတွေကိုခရီးမသွားဖို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတကာညီလာခံတွေကိုမတက်ဖို့နဲ့အမေရိကန်အပါအဝင်အနောက်မီဒီယာတွေနဲ့တွေ့ဆုံမေးမြန်းတာတွေမလုပ်ဖို့မြန်မာပြည်နဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုမပြောဖို့ဆိုတဲ့အချက်၄ချက်ပါဝင်ပါတယ်။မကြသေးမီကမြန်မာပြည်တွင်းရေးမှာပြည်ပတပ်ဖွဲ့တွေဝင်ရောက်ဆွတ်ဖွဲ့ဖို့စီစဉ်နေကြောင်းသတင်းရရှိပြီးအမျိုးသားရေးမှာကြီးမားတဲ့အပြောင်းအလဲတွေကြုံတွေ့ရနိုင်ကြောင်းလက်ရှိရှုပ်ထွေးနေတဲ့ပြည်တွင်းအခြေအနေတွေအရ MNDA ပါတီနဲ့တက်ကိုပြင်ပအင်အားစုတွေအသုံးမချနိုင်အောင်နဲ့မလိုလားအပ်တဲ့အငင်းပွားမှုတွေနဲ့ပဋိပက္ခတွေမှာပါဝင်ခြင်းကနေကာကွယ်ရန်အတွက်ဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးရှမ်းပြည်နယ်သတင်းတွေကိုအစဉ်တစိုက်ဖော်ပြနေတဲ့ရှမ်းတန်တော်စင်သတင်းဌာနကိုတီထောင်သူဦးခွန်ဆိုင်ကအခုလိုသုံးသပ်ပါတယ
်။ဒီဥတာကတေယုတ်ကလိုသားတဲ့လာရှိုထုတ်တာကိုသူကအတုတ်သေးပဲနဲ့ဟိုပထမတစ်ဆင့်တုတ်တယ်သူပြောလို့ရမှာပေါ့ဒါပေမဲ့နင်ဟိုတေယုတ်ဘက်ကအဲ့ဒါတော့လုတ်တာသဘောတူနိုင်မလားဆိုပြီးမေးခွန်းရှိတာဟုတ်အဲ့ဒီတော့ဒီဟိုအခုလောလောဆယ်ကတော့သူတို့ကျော့နေတယ်လို့ကျော့တယ်ပဲထင်တာပေါ့ဒါပေမဲ့ဒီမစ္စတာတင်စီကျွင်းရဲ့ဟိုကွာတော့ကြောင့်ဒီပြောတဲ့စကားကိုအတိယူရရင်တော့ဒီလောက်နဲ့မလုံလောက်နိုင်ဘူ
းပေါ့ MNDA ကိုကန့်တက်ကလာရှိုးမျိုးကိုဩဂုတ်လ3ရက်နေ့ကတင်ပိုက်ခဲ့ပြီးတဲ့နောက်ပိုင်းတရုတ်ဘက်ကဖိအားပိုပေးလာပုံရပါတယ်ဩဂုတ်လ28ရက်နေ့ကတရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှအထူးကိုယ်စားလှယ်တင်ရှိကျွန်းခေါင်းဆောင်တဲ့အဖွဲ့နဲ့ UWSA ဝါတက်ဖွဲ့ဒုဥက္ကဋ္ဌကျောက်ကော်အန်ခေါင်းဆောင်တဲ့အဖွဲ့တို့တရုတ်နိုင်ငံဖူအာမြို့မှာတွေ့ဆုံတဲ့အချိန်မှာ MNDA တက်တွေလာရှိုးကနေဆုတ်ခွာဖို့နဲ့ မဆုပ်ခွာရင်ကိုကန့်ဒေသကိုပိတ်ဆို့အရေးယူဖို့ဆွေးနွေးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီဆွေးနွေးမှုမှတ်တမ်းဟာအော်တိုဘာလပထမအပတ်အတွင်းမှာပြင်ပကိုပေါက်ကြားလာခဲ့ပါတယ်။ဒီပေါက်ကြားမှုနဲ့ဒီဆွေးနွေးမှုမှတ်တမ်းစစ်မှန်မှုရှိမရှိဆိုတာနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတစုံတရာတုံ့ပြန်တာတော့မတွေ့ရသေးပါဘူး။မြန်မာနိုင်ငံရေးသုံးသပ်သူတဦးကတော့ဒီအစည်းအဝေးမှတ်တမ်းပါလူပုဂ္ဂိုလ်တွေနဲ့ဆွေးနွေးတဲ့အချက်တွေကိုကြည့်မယ်ဆိုရင်ဒီမှတ်တမ်းဟာအစစ်အမှန်ဖြစ်တယ်လို့ယူဆတဲ့အကြောင်းပြောပါရယ်။ MNDA အနေနဲ့တရုတ်နဲ့ဆက်ဆံရေးမထိခိုက်အောင်တတိထားဆောင်ရွက်နေတယ်လို့ရှုမြင်တဲ့အကြောင်းအခုလို့ဆက်ပြောပါရယ်
။ဒီကတော့တရုတ်နဲ့ပတ်သက်တဲ့သူဆက်ဆံရေးကိုမထိခိုက်အောင်ပေါ့နော်။နောက်တစ်ခုကဘာလို့ဒီမှာသူပါဝင်နေတဲ့အခန်းကဏ္ဍတွေလည်းမထိခိုက်အောင်သူကကြော်ပန်းနဲ့လုပ်နေတယ်လို့ယူဆကြရှိတယ်။အဲ့တော့တချို့သောကိစ္စတွေကအဲ့ထမပါတဲ့အချက်ထမခုနနိုင်ငံသားတွေနဲ့ပတ်ဆက်ဖက်မှုရှိနိုင်တယ်ဘာလို့ဖြစ်လာနိုင်တယ်လို့ပြောဆိုရတယ်ကျွန်တော်တို့မသိနိုင်တဲ့ကိစ္စတွေပေါ့နော်ကျေးဇူးလိုပါနဲ့ဝိုင်းရင်းနဲ့ဒီပုံမှာတွေ့လိုက်တယ်လေဒီကိစ္စမှာအဲ့ဒီဟာတွေ့ရအရေးကြီးတယ်သူတို့ထုတ်ပြန်ချက်ကထုတ်ပြန်တိုင်းပါမပါဘူးပေါ့နော်တွေ့ပြီးတော့မှဒီကိစ္စတွေဖြစ်တယ်လို့ကျွန်တော်မှတ်သိတယ
်အမေရိကန်သမ္မတအင်ဂျူရောအမျိုးသားလုံခြုံရေးအကြံပေးဂျေးဆူလီဗန်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီတို့ဟာအောက်ဂိုလာကွန်ပိုင်းကဘေကျင်းမြို့မှာတွေ့ဆုံခဲ့တာပါပြီးခဲ့တဲ့ဩဂုတ်လကွန်ပိုင်းတုန်းကလည်း TNL တိုင်းအမျိုးသားလွတ်မြောက်ရေးတပ်မတော်ကိုတိုက်ပွဲတွေရပ်တန့်ဖို့တရုတ်နိုင်ငံရွှေလီမြို့လုံခြုံရေးကော်မတီကစာပေးပို့ခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကစာပေးပို့တာဟုတ်မဟုတ်ဆိုတာဝန်ခံတာမရှိသလိုညှင်းဆိုတာလည်းမရှိပါဘူးခင်ဗျာ
။တရုတ်ပြည်အကြောင်းထုတ်ပုံရတဲ့ MNDA တာမြင့်ချက်အပေါ်သုံးသက်ချက်ကိုကိုငြိမ်းချမ်းပြောပြခဲ့တာပါ။အခုတော့အမေရိကန်ကမုန်တိုင်းပြင်းထန်မှုခြေနေပါပေါ်ဒူးနေညကဖလော်ရီဒါပြည်နယ်ကုန်းတွင်းပိုင်းကိုဟာရီကိန်းမီလ်တန်တိုက်ခိုက်ချိန်မှာအင်အားအဆင့်3အထိယော့ကျသွားပေမဲ့ထိခိုက်ပျက်စီးမှုတွေကတော့အကြီးအကျယ်ကျုံ့ရပြီးသန်းနယ်ခြေရဲ့ဒေသခံတွေလျှက်စစ်ပြီးပြတ်တောက်နေပါတယ်။မုံတိုင်းနယ်တူလေစင်နှမောင်းတွေတိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေဆုံးခဲ့သူအနည်းဆုံး14ဦးအထိရှိနိုင်တယ်လို့လည်းသတင်းတွေထွက်နေပေမဲ့ဒီသေဆုံးတဲ့အရေးအတွက်နဲ့ထိခိုက်ပျက်စီးမှုပမာဏကိုစုံစမ်းနေစေဖြစ်ပါတယ်။မုံတိုင်းကြောင့်ဒီအပြင်းထန်ဆုံးထိခိုက်ပျက်စီးခဲ့တဲ့မြို့တွေထဲမှာမြန်မာနယ်ဘွားမိသားစုတွေဒါဇင်နဲ့ချီနေထိုင်တဲ့ဆရာဆုတာမျိုးလည်းပါဝင်ပါတယ်။ဒီမျိုးကန်တယောက်ဖြစ်တဲ့ဥဒနာရင်ပြောပြပေးပါအောင်ခင်ဗျာ
။ဒီတစ်ကိုင်းနေလမ်းပေါ်ကြိုးကြတာပေါ့နော်။လူနေအေရာတွေကတစ်ကိုင်းနေကြိုးတာရှိတယ်။နောက် business sign post တွေအများအပြားပေါ့နော်။အဲ့ဒါတွေကပျက်စီးနေတာတွေ့ရတယ်။ပြီးရင်ဒီ light ပေါ့နော်။မီးချိုးပျက်စီးနေတာတွေ့ရတယ်။ဒါတွေကတော့ကျွန်တော်တို့မြို့ပေါ်မှာပေါ့။ဒီဟိုဘက်ကန်ဒီချမ်းကြတော့သူတဓာရီနဲ့သူကအမျိုးကိုဆက်ထားတာဆိုတော့လေတဓာကြော်ယုံကလေးတော့အချိန်ပွားတယ်ကန်းကြီးရောက်အောင်တော့ပြေးမသွားဘူးဘောနော်ဒါမဲ့ကျွန်တော်လှမ်းကြည့်လို့မြင်ရတဲ့လောက်ကတော့ဒီကန်းကြီးမှာရှိတဲ့ကားပါကင်တွေပေါ့နော်ကားပါကင်တွေမှာရေတွေပြည့်နေတာတွေ့ရတယ်ပြီးလို့ရှိရင်အဲလူနေတဲ့အဆောက်အဦတွေကြားလမ်းတွေပေါ့နော်အဲ့ဒီလမ်းတွေကတော့အဲရေလဲတင်နေသေးတာတွေ့တယ်နောက်တစ်ခုကအေးလွန်ခဲ့တဲ့နှစ်ပတ်ကလာသွားတယ်ပေါ့နော်ဟာရီကိန်းဟဲလင်ရဲ့ကြံခဲ့တဲ့အပျက်စီးတွေကလည်းပဲဟိုနေရာအနှံ့ပေါ့နော်အဲ့လိုမျိုးအနှံ့နေတုန်းပဲကျွန်တော်အဲ့ဒီလိုမျိုးတွေ့ခဲ့ရတယ်ဒီဆာရဆူရပ်ဒီတစ်ခုလုံးဆိုရင်တော့သူကအခုလောလောဆယ်မီးပြက်နေတာကအဲ85ရာခိုင်နှုန်းလောက်ရှိတယ်ပေါ့နော်အဲ့ဒီထက်မှ business center တွေလည်းပါတယ်ပေါ့နော်အခုကြီးတွေကတော်များများပြက်တော့လူတွေကစားတော့ဆရာအတွက်ပေါ့နော်အဲ့ဒီ sign တွေကိုတော့အခါမှာ sign တွေကသူတို့ကိုယ်ပိုင် generator နဲ့ဟို၄-၅နာရီလောက်တော့သူတို့ဖွင့်ပြီးတော့တောင်းပေးတယ်ဆိုတော့မနက်ဖြန်အချိန်တွေကိုလည်းပဲတေချာတော့မသိသေးဘူးပေါ့နော်ဒီ business center တွေက department store တွေကဒီလိုဟို electricity ပြန်ရမရဆိုတာကလည်းတော့မသိကြသေးဘူးလို့ပြောတယ်ပေါ့နော်အိမ်ဒီမှာမီးမရှိဘူးအဲ့ဒီအပြင်ကိုရေကြတော့သူတို့တချို့ water supply တွေကပျက်စီးတာရှိတော့သူတို့ရေကိုလျှော့ပြီးလွတ်ပေးတယ်လူတွေကိုလည်းပဲရေလျှော့သုံးဖို့သူတို့ပြောထားတယ်ပေါ့နော်အဲမြို့ရဲ့အစိတ်ပိုင်းတချို့မှာကြတော့သူတို့ကဒီရေကိုဟောစားတော့စရာတွေချက်စားတဲ့နေရာမှာမသုံးဖို့ပေါ့နော်အဲ့ဒီလိုတားမြစ်ထားတဲ့နေရာတွေလည်းရှိတယ်ပေါ့ဆိုတော့ဟောအိမ်မျိုးနဲ့လူတွေရဲ့အခြေအနေကတော့လောလောဆယ်အဲ့လိုရှိတာ
ဒီမုန်တိုင်းကြောင့်အပြင်းထန်ဆုံးထိခိုက်ပျက်စီးခဲ့တဲ့မြို့တွေတဲကတစ်ခုဖြစ်တဲ့ဆာရာဆိုတာမြို့အခြေအနေကိုမြို့ကန်တယောက်ဖြစ်တဲ့ဦးသန်းနိုင်ကပြောသွားခဲ့တာပါ အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဖက်ဒရယ်အစိုးရကူညီအဖွဲ့တွေဆေလွတ်ထားတဲ့အကြောင်းပြောဆိုပြီးဖလိုရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်စ်ကလည်းကူညီကယ်ဆယ်ရေးတွေအပြင်းထန်လှုပ်ဆောင်နေတဲ့အကြောင်းပြောထားပါတယ်။အခုတော့အမေရိကန်ရေကောက်ပွဲအဆုံးဖြတ်ပေးနိုင်တဲ့ခရိုင်တစ်ခုအခြေအနေကိုဆက်ပြီးတော့ပြောပြပေးပါမယ်။အမေရိကန်သမ္မတရေကောက်ပွဲမှာအနိုင်ရသူအဖြစ်ဆုံးဖြတ်မဲ့နေရာမှာဝစ်ကွန်ဆန်ပြည်နယ်ကခရိုင်တစ်ခုဟာအလွန်အရေးပါတဲ့နေရာမှာရှိနေတယ်လို့လေ့လာသူတွေကပြောပါတယ်။ရေကောက်ပွဲဟာနီးကပ်လာတာနဲ့မျှမဲဆန္ဒရှင်တွေကိုကိုယ့်ဘက်ပါအောင်ဆွဲဆောင်တာတွေကလည်းပြင်းထန်တဲ့အကြောင်း Veronica Bladeras Iglesias သတင်းပေးပို့ထားတာကိုကိုငင်းချန်းပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ဟိုဘက်ဒီဘက်ရိမ့်နေတဲ့ Wisconsin ပြည်နယ်ကိုအနိုင်ရသူဟာအင်ပြူရောမှာတမရဖြစ်နိုင်တာပါ2016နဲ့2020ခုနှစ်တမရရွေးကောက်ပွဲတွေမှာဒီပီနယ်မှာအနိုင်ရသွားသူဟာမဲဆန္ဒရှင်တိရဂိုင်လုံးအောက်အကွာနဲ့ကပ်ပြီးအနိုင်ရသွားတာပါဝစ်ကွန်ဆန်ပြည်နယ်ကခရိုင်အများစုဟာကွန်ဆာဗေးတစ်ဘက်ကိုရိမ့်ပေမဲ့လည်းဝစ်ကွန်ဆန်တက္ကသိုလ်ရှိတဲ့ဒုတိယအကြီးဆုံးခရိုင်တစ်ခုဖြစ်တဲ့ဒိန်းခရိုင်ကတော့လစ်ဘရယ်တွေရဲ့အမာခံနယ်မြေဖြစ်ပါတယ်ကွန်ဆာဗေးတစ်ပါတီတမရလောင်းကမ်လာဟဲရစ်အနေနဲ့ဒီနေရာမှာအနိုင်ရမယ်လို့မျှော်လင့်ထားပြီးမဲဘလောက်များများနဲ့အနိုင်ရမလဲဆိုတာအရေးပါလာမှာပါ Wisconsin ပြည်နယ် Medicine မြို့ကနိုင်ငံရေးသိပ္ပံပညာရှင် Mike Wagner က
She can overperform
သူ့အတွက်မဲလာပေးတဲ့သူတွေအများကြီးရှိမယ်ဆိုရင်အဲ့ဒီကအနိုင်ရတဲ့ပမာဏကအဆုံးသက်အောင်ရမှုကိုဖြစ်စေနိုင်ပါတယ
်လူဦးရေအလင်းအမြန်တိုးတက်လာနေတဲ့ခရိုင်မှာ Conservative တွေလည်းရှိတာကြောင့် American သမ္မတဟောင်း Donald Trumpမဲဆွယ်အဖွဲ့ကလည်းလှုပ်ရှားနေတယ်လို့ဝက်ကနန်ကပြောပါတယ
်
ဒီပြည်နယ်မှာအနိုင်ရဖို့ကမဲ2000ကနေ4000လောက်ပဲလိုတဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်ဒီနေရာကလူ1000ကနေ3000လောက်သူ့အတွက်မဲလာထည့်ဖို့တိုက်တွန်းနိုင်မယ်ဆိုရင်တခြားနေရာကအရှုံးတွေကိုကာမိနိုင်ပါတယ
်လူမရွေးကောက်ပွဲမှာမဲလာထည့်တဲ့သူတွေများဖို့ Republican ရော Democrat ရောဒိန်းခရိုင်မှာသူတို့ကိုထောက်ခံသူတွေများဖို့မဲဆွယ်နေပါတယ်မဲဆန္ဒရှင်တွေအနေနဲ့အနောက်ကိုပြန်သွားကြမှာမဟုတ်ဘူးလို့ဒီခရိုင်ရဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌအလက်ဆီယာဆေဘွာကပြောပါတယ်
The preservation of democracy
ဒီမိုကရေစီကိုထိန်းသိမ်းမှုကအရေးကြီးတဲ့ကိစ္စဖြစ်ပြီးတော့မျိုးဆက်ပွားဆိုင်ရာကျန်းမာရေးကိစ္စအားလည်းအရေးကြီးပါတယ
် Republican တွေရဲ့သတင်းစကားကစီးပွားရေးအပေါ်အာရုံထားတာပ
ါ The choice is
ဒီမိုကရေစီက Donald Trump လို့စီးပွားရေးမှာအောင်မြင်တဲ့သမ္မတနဲ့ Kamala Harris လို့ Joe Biden နဲ့အတူကြာရှုံးနေတဲ့သူအကြရွေးရမှာပါ
ဒီမိုကရက်တွေကတော့ဒီလိုပြောတာကိုလက်မခံပါဘူး။တစ်ချိန်တည်းမှာပဲဒိန်းခရိုင်ကမဲဆန္ဒရှင်အများစုကသူတို့ဘသူ့ကိုမဲပေးမလဲဆိုတာဆုံးဖြတ်ပြီးပြီလို့သူတေတီတွေကပြောပါတယ်။ပြည်နယ်တစ်ခုလုံးမှာဆိုရင်မဲဆန္ဒရှင်တွေရဲ့400ခန့်လောက်ကပဲမဆုံးဖြတ်ရသေးပဲကြံနေတာလို့မာကက်စ်တက္ကသိုလ်ရဲ့စစ်တမ်းတစ်ခုမှဖော်ပြပါတယ်
။ Some of them are undecided
because တို့မဆုံးဖြတ်သေးတဲ့အကြောင်းကနိုင်ငံရေးကိုစိတ်ဝင်စားလို့ပါ။သူတို့အတွက်စိတ်ကုန်စရာကြီးဖြစ်နေလို့ပါ။
ရွေးကောက်ပွဲကအကျိန်းနဲ့ဖြစ်နေတဲ့အတွက်ဒိန်းခရိုင်အပါအဝင်တခြားနေရာတွေမှာလည်းမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကသူတို့ကိုထောက်ခံဖို့ပါတီတွေအနေနဲ့ဆက်လက်စည်းရုံးနေပါတယ်။သူတို့ရဲ့မဲတွေဟာပြည်နယ်ရွေးကောက်ပွဲနဲ့သမ္မတရွေးကောက်ပွဲတွေမှာအပြောင်းအလဲတွေဖြစ်သွားနိုင်တယ်ဆိုတဲ့ညွှန်လင်းချက်နဲ့လှုံ့ဆော်နေတာပါခင်ဗျာ
။ American ရွေးကောက်ပွဲမှာအဆုံးဖြတ်ပေးနိုင်တဲ့ခရိုင်တစ်ခုအခြေအနေကိုကိုငင်းချမ်းပြောပြပေးခဲ့တာပါ။အခုတော့ Americanဖီယိုအတန်ကနေပြီးတော့တောက်ကြညာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။အခုပြီးသွားတဲ့သတင်းပေးပို့ချက်တွေပြီးမှတော့မကြာခင်ဒုတိယပိုင်းနိုင်ဝက်မှာဖီယိုရဲ့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနောက်တုဒ္ဒဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေဇက်တိုက်လာဖို့ရှိသေးတာမို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ဖီယိုအမေရိကန်တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။Radio season ကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOE မြန်မာပိုင်း internet ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOE မြန်မာညချမ်း Radio season ကိုည9:00 နာရီကနေ10:00 နာရီထိလှိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တင်းနေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ် VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံရဲ့တောက်ကြညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တက်ရိုက်ထုတ်လင်းပေးနေပါတယ်မကြာခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာလည်းတောက်ကြညာတိုင်းပြောပြပေးနေကြအပတ်စဉ်ခဏတွေကသုဒ္ဓဆုံးလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာခဏတွေမတိုင်ခင်အခုရင်ဆုံးတော့မခင်ဖြူတွေပြောပြတဲ့အမျိုးသမီးခဏပထမပါဒီတစ်ပတ်မှာတော့ထီဖွင့်ထောက်ကူမြမရေချိုးပန်းသူအကြောင်းပြောထားပါတယ်အညာတိတကဆေးရနာရှင်စန့်ကျင်လှူရှားမှုတွေစစ်ပေးရှောင်တွေနဲ့နိုင်ငံတစ်ဝန်းက CDM တွေအတွက်လိုအပ်တဲ့အကူအညီတွေကိုရေရှည်ထောက်ပံ့ကူညီဖို့တပ်ပေါင်းစုချီအညာထီကိုစတင်ဖြစ်ခဲ့တယ်လို့ဥဆောင်စီစဉ်သူတူဖြစ်တဲ့မန်နီနီလိုင်ကပြောပါတယ်တော်လိုင်းကာလာမာတွေမဟုတ်ပဲနောက်ပိုင်းပြန်လဲထူတော်ရင်ကာလာထီကူညီပေးသွားနိုင်တဲ့စီစဉ်တစ်ခုဖြစ်အောင်ရည်မှန်းလှုပ်ဆောင်နေကြောင်းလဲသူကပြောပါတယ်ဂျပန်နိုင်ငံခြေဆိုင်မြမအရေးလှူရှားသူလူငယ်မျိုးသမီးတူဖြစ်တဲ့မန်နီနီလိုင်ကိုဒီတစ်ပတ်မျိုးသမီးကဏ္ဍမှာမခင်ဖြူထွေးမေးမြန်းထားတာကိုပြောပြပေးပါအောင်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
ဂျမနီနီလိုင်းကကျွန်တော်အကူတီကဆက်သွယ်ပြတဲ့အကြောင်းရင်းကလည်းဂျပန်နိုင်ငံမှာဒါမြန်မာနိုင်ငံမှာရှိတဲ့ဒီ CDM ဒီလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေကိုပေါ့နော်ရေရှည်အကူအညီထောက်ပံ့နေပေးနိုင်မှုအတွက်ဒီ T ဖွင့်ပြီးတော့မှT ရောင်းနေပဲပြောရမလား T ဆိုတာကိုဖန်တီးပြီးတော့ပေါ့နော်အားလုံးစုပေါင်းပြီးတော့လောက်ကြရတယ်မှာအတိကဥဆောင်နေတယ်လို့လည်းသိရတယ်လေဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပဲအတိကမေးချင်တာဖြစ်ပါတယ်ဘလို့အတွေးရပြီးတော့ဒါစီလီယံမလှုပ်ရှားမှုအတွေ့လူတွေဝိုင်းဝန်းပတ်ပိုးကြတာတွေပုံစံမျိုးစုံနဲ့ရှိပါတယ်ဒါပေမဲ့ T ဖွင့်ပြီးတော့လောက်တယ်ဆိုရဲအတွေးပေါ့နော်ဘလို့ရခဲ့ပြီးတော့ဘလို့များစခဲ့ကြပါလဲရှင
်ဟုတ်ကဲ့ဟိုညီမတို့စတင်ခဲ့တာဒီအဓိကအနေနဲ့ကတော့၃ခုပေါ့နော်ဒီ T မှာအဲထောက်ဖို့တဲ့နေရာမှာCDM နေရပြီးတဲ့အခါကျတော့ညီမတို့မြေပြင်တပ်ဖွဲ့တွေရဲ့ဒီစစ်ပေးရှောင်ပြည်သူတွေရဲ့ဆိုပြီးတော့အဲသုံးမျိုးလုံးကိုထောက်ပံ့နိုင်အောင်ဆိုပြီးတော့အထူးကရည်ရွယ်ပြီးတော့မှစတင်တည်ထောင်ခဲ့တာပါရှင
်ဒီလိုမျိုးထောက်ဖို့လုပ်ဖို့ဆိုတာကတော့ပုံစံမျိုးစုံနဲ့လုပ်ကြတယ်လေတချို့ကစီရောက်နာရှိမယ်တချို့ကကျတော့လည်းအလှူငွေကောက်ခံတာရှိမယ်ဒါပေမဲ့မန်နီနီလိုင်းလို့ကကျတော့ဒါ T ဆိုတဲ့အရာတစ်ခုဖန်တီးလိုက်တယ်တပ်ပေါင်းစုချီအညာချီလို့တင်တဲ့နာမည်ကဟုတ်တယ်ဟုတ်ပြီးတော့တခြားရံပုံငွေစာမယ်အစားထီခွင့်ပြီးတော့ရံပုံငွေရှာမယ်ဆိုတော့အတွေ့အကြုံဘယ်လိုများစပြီးတော့ရပြီးတော့လုပ်ဖြစ်ခဲ့ကြလဲ
ဟုတ်အဲညီမတို့ဒီတော်လိုက်ရင်းမှာကြတော့ဟိုကမ်ပိန်းတွေလုပ်တယ်ပေါ့နော်ဒီလိုမျိုးဟိုအလှူငွေကောက်ခံတာရင်းနဲ့ activity တွေလုပ်ကြရတယ်ပေါ့နော်ညီမတို့ဒီလိုမျိုး၃နှစ်တာကာလရောက်ခံပြီးမှကြတော့ညီမတို့ဒီနိုင်ငံတကာမှာပေါ့နော်ထောက်ဖို့မှာအမြဲတမ်းပါဝင်နေတဲ့ဒီအခုတဲ့ပေါင်းစုကြည်အညာတီမှာပါဝင်နေတဲ့အလုံးအမှုဆောင်ကသူတွေအားလုံးပေါ့နော်အဲဟုတ်ပြီဒီတော်လိုက်မှာပို့ပြီးတော့ထိထိရရထောက်ပို့နိုင်အောင်ပို့ပြီးတဲ့အခါကျတော့ညီမတို့ဟိုအရွေးမြန်အောင်လို့ပေါ့နော်ညီမတို့ရဲ့ထောက်ပို့မှုတည်အဲအလေးအလွတ်မရှိဘဲနဲ့လိုအပ်တဲ့နေရာတွေကိုတိတိကျကျရောက်ထောက်ပို့နိုင်အောင်ညီမတို့ဘယ်လိုလုပ်ကြရင်ကောင်းမလဲပေါ့နော်အဲ့ဒီလိုမျိုးစဉ်းစားတဲ့အခါမှာဒီ T ဆိုတဲ့အရာတည်ညီမတို့ဟိုလာစင်လာတိုင်းရှိတဲ့အရာတစ်ခုဖြစ်တယ်ပေါ့နော်။ T ကဒီလပြီးသွားရင်လည်းနောက်တစ်ချိန်ထပ်ပြီးတော့အဲကန်ဆန်းနိုင်နေဟိုနောက်တစ်ချိန်ထပ်ပြီးပါဝင်နိုင်နေရေရှည်အတွက်သွားတဲ့အစီအစဉ်ပေါ့နော်။အဲအဲ့ဒီကနေပြီးတော့မှညီမတို့ဒီ T ဆိုတဲ့အရာနဲ့ညီမတို့လိုအပ်တဲ့နေရာတွေကိုပို့ပြီးတော့ထပ်ဖို့နိုင်အောင်ဆိုပြီးတော့စတင်ခဲ့ရဖြစ်ပါတယ်။အဲအဲ့လိုမျိုးစတင်တဲ့အခါကျတော့လည်းဒီတော်လိုင်းရေးပြီးသွားတဲ့အထိပဲမဟုတ်ဘဲနဲ့ညီမတို့ကတော်လိုက်ပြီးသွားတဲ့ခါမှာလည်းလိုအပ်တဲ့နေရာတွေကိုပြန်လည်တည်ထောင်ရေးတွေလုပ်ဖို့အတွက်ပေါ့နော်အဲ့လိုမျိုးတည်ရည်ရွယ်ခဲ့တယ်ပြီးတော့ညီမတို့အခုတပောင်းစုချီအညာတီဆိုပြီးတော့ညီမတို့နာမည်တက်ထားရပေါ့နော်အဲ့ဒီရဲ့ရည်ရွယ်ချက်ကတော့ဟိုဆက်စညီမတို့စတင်ခဲ့တဲ့အချိန်မှာပခုတ်ခုခရိုင်ရဲ့မြို့ချောင်းမြို့နယ်ပဲစတင်ခဲ့ရပါအဲ့ဒီမြို့ချောင်းမြို့ကလည်းပခုတ်ခုရေစကြိုမြိုင်ပေါ့မြစ်ချေကျွန်းကြောင်ဆိုပြီးတော့ညီမတို့စတင်ခဲ့တာပါအဲ့ဒီခါမှာဟို ဘာဖြစ်လို့ဒီမျိုးချောင်းမျိုးဒီနေရာကိုပဲစတင်ခဲ့ရလဲဆိုတော့ညီမတို့ရဲ့ဒီအလုံးမှုဆောင်မှာပါတဲ့သူတော်တော်များများ90ရာခိုင်နှုန်းဒီဒီဒေတာလူတွေဖြစ်တယ်ပေါ့နော်။ဒါကြောင့်မလို့မြေပြင်အခြေဆက်မှာလည်းဒီဒေတာကဟိုအခြေဆက်တွေနဲ့ပို့ပြီးတော့ဟိုတိတိရရဟိုထောက်ပို့နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်။အဲဒီနေရာနေစတင်ခဲ့တယ်ဒါကြောင့်မလို့ပခုတ်ကူKID ဒီမျိုး6မျိုးနဲ့ဒီအညာဒေတာမှာပါဝင်တဲ့အတွက်ကြောင့်မလို့တပေါင်းစုချီအညာဒီဆိုပြီးတော့ညီမတို့ဆက်တင်ခဲ့ရပါတော့နော
်ဆိုတော့အခုကျတော့ဗောဒါအညာဒေတာတစ်ခုလေးကိုပဲထောက်ပံ့နေတာလားဒါမှမဟုတ်တခြားဒီဒေတာတွေမှာရှိတဲ့ CDM တွေရောထောက်ပံ့နိုင်တယ်လို့ပြောလို့ရမလား
CDM ကိုကျတော့ညီမတို့ကဆက်တင်ခဲ့ကြတဲ့ကဒီအညာဒေတာရဲ့ CDM တွေပဲမဟုတ်ဘဲနဲ့မြန်မာနိုင်ငံဘယ်တိုင်းဒေတာကဘေးထမ်းမကမဆိုပေါ့နော် CDM နေအားလုံးကိုပါဝင်ဖို့ဖိတ်ခေါ်ခဲ့ပါတယ်ဒီအညာဒေတာကိုပဲယူရင်းညာကြညီမတို့ဒီအဓိကအဖွဲဒီ PDF မြေပြင်ကအဖွဲတွေပေါ့နော်အဲဒီအဖွဲတွေနဲ့ကြတော့ညီမတို့လက်လက်မမီတဲ့မျိုးတွေအရဆိုလို့ရှိရင်ညီမတို့ရဲ့တာဝန်ယူမှုတာဝန်ခံမှုနဲ့အဲဒီလိုဟိုအခြေဆက်တွေမမီတာတွေဖြစ်နိုင်တဲ့အတွက်ကြောင့်မလို့ညီမတို့ကဒီဒေတာကိုပဲယူချေခဲ့တာပါအဲ
့တော့စကားပြတဲ့အညာဒေတာအပြင်ကိုအခုပို့ပြီးတော့ကြဲကြဲပြဲပြဲကူညီနိုင်ပြီလို့ပြောလို့ရလားဒါမှမဟုတ်ဒီဒေတာတွေမှာပဲအဓိကအထောက်ပံ့ကပေးနေတုံးလား
အဲဒီတပ်ပို့ပေးနေနိုင်ပြီလို့ပြောလို့ရပါတယ်ညီမတို့အခုဆိုလို့ရှိရင်ဆက်စားတော့ပခုတ်ခုကိုမှမြို့နယ်6မြို့နယ်ပဲပေးနိုင်ခဲ့တာပါအခုဆိုလို့ရှိရင်ညီမတို့ပခုတ်ခုခရိုင်တစ်ခုလုံးအပြင်ကိုမှလတိုင်းလတိုင်းမှာအဲဒီအဖွဲ9ဖွဲ့ကိုရွေးချယ်ပါတယ်အဲ့အဖွဲ9ဖွဲ့ရွေးချယ်ရမှာလဲ6ဖွဲ့တည်ဒီဒေတာနေရာဖြစ်ပြီးတော့ကျန်တစ်ဖွဲ့ကကြတော့ညီမတို့မြန်မာနိုင်ငံရဲ့ဘယ်တိုင်းဒေတာမှဆိုအဖွဲတစ်ဖွဲ့ကိုကိုယ်စားလှယ်တွေရဲ့ထောက်ခံချက်နဲ့အညီပေါ့နော်ညီမတို့ထောက်ပို့ပေးနေပါတယ်အဲဒါကြောင့်မလို့ဒီအရှိမဆိုလို့ရှိရင်လည်းတခြားဒီမကွေးတို့မန္တလေးတို့ဒီအညာဒေတာကအဖွဲတွေကိုပို့ပြီးတော့တိုးချဲ့ထောက်ပို့သွားဖို့လည်းရည်ရွယ်ချက်ရှိပါတယ်ရှင်အ
ဲ့တော့အခုကိုလုပ်နေတဲ့ဒီထောက်ပို့လုပ်ငန်းကတော့တကယ်ပဲလိုအပ်တဲ့ CDC ကိုအမှန်တကယ်ရောက်ပြီးတော့ထိရောက်ရောက်လုပ်နိုင်တယ်လို့ရောယုံကြည်ပါသလားရှင
်ဟုတ်ကဲ့ဟိုယုံကြည်ပါတယ်ဘာလို့လဲဆိုတဲ့အခါကျတော့ညီမတို့အခုစစ်ပေးဆောင်ပေါ့နော်စစ်ပေးဆောင်တာမှာအဲရုတ်တရက်စစ်ကြောင်းထိုးခံရတယ်လေကြောင်းကနေတိုက်ခိုက်ခံရတယ်မိပေးရွာတွေမိရှုခံရတယ်အဲ့ဒီကမှာအရေးပေါ်လိုအပ်ချက်တွေရှိတယ်စာဝတ်နေရေးဒီစစ်ဆောင်ရတဲ့မိပေးတင်တဲ့ပြည်သူတွေကိုအရေးပေါ်ထောက်ပံ့ဖို့တွေခဲ့အခါမှာညီမတို့ရန်ပုံငွေတွေကနေအချိန်မီပဲအဲချက်ချင်းနှိပါပေါ့နော်ချက်ချင်းနှိပါကိုထောက်ပို့နိုင်ခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့ထိထိရရလိုအပ်တဲ့နေရာတွေကိုထောက်ပို့နေနိုင်တယ်လို့ယုံကြည်ပါတယ်ရှင်
ဆိုတော့ရေရှည်အတွက်ကောဘယ်လောက်ထိစဉ်းစားထားပါလဲဒီတိုင်းဆက်ပြီးတော့လှုပ်သွားအောင်မလားဘယ်လိုပုံစံနဲ့ဆက်ပြီးတော့ရှိနေကြအောင်မလဲ
ဟုတ်အခုညီမတို့ဆက်နှစ်ကြိမ်မြောက်တစ်နှစ်ပြည့်ရောက်လာပါပြီမအဲ့ဒါကြောင့်မလို့ဒီဆက်နှစ်ကြိမ်မြောက်မှာညီမတို့ကအဲထိစုတွေတိုးမြင့်ပြီးတော့အထူးအစီအစဉ်ပြုလုပ်ထားတာရှိပါတယ်ဟိုမနိုင်ပြောရရင်တော့လိုအပ်ချက်တွေအများကြီးရှိပါသေးရဲ့အဲဒီလိုအပ်ချက်တွေကိုလည်းအခုဒီတစ်နှစ်ရောက်လာတဲ့အချိန်မှာတော်တော်များများလည်းဖြစ်ဟိုလိုအပ်တဲ့နေရာတွေကိုလည်းဖြည့်နိုင်တာနိုင်တယ်လို့ဟိုပို့ပြီးတော့လည်းကြဲကြဲပြဲပြဲလုံးနာနိုင်နေပေါ့နော်ဒီထက်ပို့ပြီးတော့လည်းအခုလုံးနေတာထက်ပို့ပြီးတော့ဒီအညာထီဆိုတဲ့အတိုင်းအညာဒေတာကိုပို့ပြီးတော့ထောက်ပံ့ပေးနိုင်နဲ့ထောက်ပို့ပေးနိုင်နဲ့အဲအဖွဲ့အစည်းဖြစ်အောင်ရဲ့ပြီးတဲ့အခါကျတော့ညီမတို့အခုလက်ရှိ CDM ဝန်ထမ်းတွေကိုထောက်ပို့နေတာကိုလည်းဒီထက်ပို့ပြီးတော့စနစ်တကျလေးနဲ့ဒီထက်ပို့ပြီးတော့ထပ်ပို့နိုင်စူးစမ်းသွားပါမယ်ရှင
်ဆိုတော့ဒီအခုအညာထီကိုဘယ်နေရာဘယ်နိုင်ငံဘယ်ဒေသတွေမှာဟိုရောက်ချပေးနေပြီဒါလဲအဲ့ဒါလဲပြောပြပေးပါရှင
်ဟုတ်ကဲ့ဟိုမြန်မာပြည်တွင်းမှာကကြတော့ညီမတို့ဒီအဲကိုယ်စားလှယ်ခန့်အပ်ထားတာဒီ CDM ဝန်ထမ်းတည်တံ့မယ်ရှိပါတယ်အဲဒီလိုမျိုးဟိုပြင်ပတော့မရှိပါဘူးမြန်မာပြည်တွင်းမှာဆိုလို့ရှိရင်တော့ဒီနိုင်ငံတကာကကိုယ်စားလှယ်တွေနဲ့ညီမတို့လည်းပဲအဓိကလည်းပဲနေရဖြစ်ပါတယ်အဲ့ဒါကတော့နိုင်ငံ17နိုင်ငံနဲ့ညီမတို့လည်းပဲနေတာပါအဲအဓိကအဖြစ်ဂျပန်ကိုရီးယားပြီးတဲ့အခါကျတော့စင်ကာပူထိုင်းမလေးရှားအဲထိုင်းအဲမလေးရှားပြီးလို့ရှိရင်တရုတ်ရှိမယ် US UK နဲ့ Australiaအကောလုံး17နိုင်ငံနဲ့ညီမတို့လည်းပတ်နေရပါရှင
်။မနီမီလိုင်းရဲ့ပတ်သက်ပြီးလည်းနည်းနည်းလောက်လေးပြောပြပေးပါ။ဒီလိုမျိုးအခုကလူငယ်တယောက်အမျိုးသမီးတယောက်လည်းဖြစ်တယ်။ဒါတော့အရင်ကတော့တာမန်ကိုဟာကိုဘာသာနေခဲ့ရာကနေပြီးတော့ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းကျတော့မှဒီလှုပ်ရှားမှုတွေမှပါဝင်လာပြီးတော့အခုလိုဒီထောက်ဖို့အစီအစဉ်တွေကအစပေါ့နော်လှုပ်ဖြစ်ခဲ့တယ်ဆိုတော့အဲ့ဒီလိုမျိုးပါဝင်ဖြစ်တဲ့အခြေအနေလေးကိုလည်းအချင်းချုပ်လေးဖြစ်ဖြစ်ပေါ့ပြောပြပေးပါရှင်။
ဟိုညီမတို့ကလူငယ်တွေဖြစ်တယ်ဗောနော်ညီမတို့ရဲ့အရှိကဥဆောင်လမ်းပြတာတဲ့သူတွေမှာဟို အခုဆိုလို့ရှိရင်ဒါအမေဒေါ်ဆန်းစုကြည်ဆိုလို့ရှိရင်လည်းဘလောက်ပဲတိုက်ခိုက်ခံရဘလောက်ပဲအမျိုးသမီးတယောက်ပဲဖြစ်နေပလေစေဟိုသူ့ရဲ့လုံနိုင်စားအားနဲ့ဒီမျက်ကွယ်ပြုမနေပဲနဲ့ပေါ့နော်အမှန်တရားဘက်ကနေဒီညီမပြည်အတွက်အများကြီးစူးစမ်းပေးခဲ့သလိုဟိုညီမလည်းအမေစုလိုမျိုးတော့မဟုတ်ပေမဲ့နှိုင်းရှင်စရာမရှိပေမဲ့အမျိုးသမီးတယောက်အနေနဲ့ရောလူငယ်တယောက်အနေနဲ့ရောဒီတော်လိုင်းရေးမှာဟိုကိုယ်စွမ်းညံစွမ်းရှိတဲ့လောက်ဟိုပါဝင်သွားချင်ခဲ့တာပါဟိုပြီးတဲ့အခါကျတော့ကိုယ့်ရဲ့နောင်လာနောက်သားကိုယ့်ရဲ့မောင်နှမကစပြီးတော့ဗောနော်နောင်ဆွေမျိုးတွေမှာလည်းကိုယ့်ရဲ့သမိုင်းဟိုကြံခဲ့စေချင်တာမျိုးပါဒီအညာတီမှာပါဝင်ဖို့ဗောနော်စတင်ခဲ့တာကတော့ဟိုအရွေးတစ်ခုဗောနော်ပို့ပြီးတော့ကိုယ်လုံနိုင်နေတယ်ဆိုတာထက်အဲဘလောက်ထိပို့ပြီးတော့လုံနိုင်နေဆိုတော့ chain line ပုံမှာပေါ့နော်အဲပြီးတဲ့ခါကျတော့ဒီတော်လန်ရေးကိုလည်းညီမတို့အမြန်ဆုံးပေါ့နော်ပြီးချင်တယ်ဒီစိတ်ဆန္ဒရေးကြောင့်မလို့အညာတီကိုဥဆောင်ပြီးတော့လှုပ်ဖို့ထိဖြစ်လာတာလို့ဒီမှာရှင
်ဒီအခုလက်ရှိလှုပ်ရှားမှုပေါ်မှာကိုယ့်ရဲ့ယုံကြည်ချက်ကဘလောက်ထိခိုင်မာတယ်လို့ပြောလို့ရလို့
ရခိုင်နှောင်းအဖြစ်ပြောမယ်ဆိုလို့ရှိရင်တော့တရရခိုင်နှောင်းမှာပဲဘလို့ခက်ခဲတွေပဲရှိရှိအဲဘလို့တိုက်ခတ်မှုတွေပဲရှိရှိပေါ့နော်ကိုယ်ယုံကြည်ချက်နဲ့ဒါကိုအဆုံးထိပါဝင်ပြီးတော့လှုပ်ဆောင်သွားမှာလို့ယုံကြည်ထားပါရဲ့ရှင
်ဟုတ်ကဲ့ပါအခုလိုချိန်ပေးပြီးတော့ဖြေကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်
ဒီဖွင့်ထောက်ကူမြမရေချိုးပန်းသူအကြောင်းမက်ကင်ပြူထွေးပြောပြခဲ့တာပါအခုတော့သုတဆုံလင်းအမေရိကန်တခွင်မှာအမေရိကန်အင်ဂျီမက်အခြေအနေကိုပြောထားပါတယ်အမေရိကန်မှာဒီအင်ဂျီမက်ကသိန်းနဲ့ချီရှိနေပြီးတော်တော်များများဟာအများသွားလာရနေရာတွေမှာနေထိုင်ကြတာပါအခုတော့အမေရိကန်တရားရုံးချုပ်ကတနင်္ဂနွေလုံးကဒီအင်ဂျီမက်တွေကိုဖယ်ရှားဖို့ခွင့်ပြုလိုက်ပါပြီကိုအောင်ပြောပြပေးပါဦးခင်ဗျာ
အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကလမ်းဘေးပလက်ဖောင်းပေါ်နဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာနေထိုင်ကြသူအင်ဂျီယာမဲတွေကိုသက်ဆိုင်ရာမြို့အလိုက်ဖယ်ရှားဝင်ပေးလိုက်ပါတယ်။လော့စ်အန်ဂျလိစ်မြို့လယ်မှာနေထိုင်ကြတဲ့အင်ဂျီယာမဲတွေတွေမွေးရဆေးသုံးပြီးတော့ထောင်ချခဲ့သူတွေရောင်းဝယ်သူတွေတခြားအကြောင်းမျိုးစုံကြောင့်အိမ်ယာအတီးတကျနဲ့မနေနိုင်တော့တဲ့သူတွေပါဝင်ပါတယ်။ခုကအဲ့ဒီအိမ်ယာမဲတွေကိုလမ်းတွေပေါ်ကဖယ်ရှားဖို့တရားရုံးချုပ်ကဆုံးဖြတ်လိုက်တာနဲ့ပတ်သက်လို့တချို့ကအခုလိုတုံ့ပြန်ပါတယ်
I tell people all the time I said
they want to သူတို့ဘာပဲလုပ်လို့ကျွန်တော်တို့ကလည်း view site နေမှာမဟုတ်ပါဘူးကျွန်တော်တို့မှာတခြားသွားနေနေရာနေရာမရှိပါဘူးတရားရုံးချုပ်မကလို့ဘယ်သူပဲဖြစ်ဖြစ်ကျွန်တော်က view site နေမှာမဟုတ်ပါဘူ
းဇွန်လအတွင်းတရားရုံးချုပ်ကအင်ယာမဲရီကိုဖယ်ရှားခွင့်ပေးလိုက်တာကြောင့်ဒီအစီအစဉ်ကိုအကောင့်ထဲပေါ်တဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကိုအင်ယာမဲရီကိုကူညီနေသူတွေကဝေဖန်ကြပါတယ်
A declaration of sorts that says
အကူအညီလဲပေးမှာမဟုတ်တော့သလိုအခန်းလဲငှားပြီးတော့မှာမဟုတ်ဘူးဆိုပြီးအပြက်ပြောလိုက်ပါပြီ။နေစရာနေရာပေးဖို့ထက်လုံခြုံရေးဘက်မှငွေပို့သုံးတဲ့သဘောပါ။လူတွေရဲ့အချက်တဲကိုဖြည့်ရှင်းပေးဖို့ထက်အတင်းကျပ်ဖယ်ရှားဖို့လှုပ်လာတာပ
ါ။ Union Rescue Mission ဟာဆိုရင်လဲ Los Angeles တဝိုက်ကအင်ဂျီယာမဲရီကိုကူညီလာတာနှစ်ပေါင်း130လောက်ရှိပါပြီ။အဖွဲ့ရဲ့အကြီးအကဲကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံပါတယ်
။ The decision is a logical decision between the
လူထုကြီးရဲ့လွတ်လပ်မှုနဲ့လုပ်ငန်းရှင်တွေအနေနဲ့ဘေးကင်းလုံခြုံစွာစိုင်းဖွင့်ဈေးရောက်နိုင်အောင်လက်တွေ့ကျကျဆုံးဖြတ်ပေးတာပါ။လုပ်ငန်းတွေပုံမှန်လုပ်ကိုင်နိုင်မှုဆိုရင်လမ်းသွားလမ်းလာတွေအဆင်ပြေအောင်ပလက်ဖောင်းတွေရှင်းလင်းမှုတရားရုံးချုပ်ကဆုံးဖြတ်ပေးလိုက်တာပါ
။ဒါမှလည်းအဓိကကျတဲ့ပြဿနာကိုဖြေရှင်းဖို့ကအင်ဂျီမဲပေါင်း9000လောက်ကိုဘယ်မှာနေရာချထားပေးမလဲဆိုတာပါ။ဂျူရီခော့ပါဟိုရုံကအင်ဂျီမဲ့ဖြစ်ခဲ့ပေမဲ့လည်းခုအခါမှာအကူအညီပေးရေးအဖွဲ့မှအလုပ်လုပ်ပါတယ်။သူဟာမွေးရဆေးလေးအကြီးအကျယ်သုံးဆွဲရာကြောင့်သက်ဆိုင်ရာကထိမ့်သိမ့်ပြီးပြန်လည်ပြုစုပျိုးထောင်ရေးစင်တာကိုပို့ပါတယ်။ဒါဟာသူ့ဘဝအတွက်ပိုကောင်းလာစေတယ်လို့ဆိုပါတယ်။
I was placed in mental institutions.
တရားရုံးကစိတ်ကျန်းမာရေးဌာနနဲ့ပြန်လည်ပြုစုပျိုးထောင်ရေးစင်တာကိုပို့ပေးပါတယ်။ကိုကမသွားခြင်းအနောက်မှာဒါကကိုလုံးရမယ်တောင်းဖြစ်လာတာပါစိတ်ချမ်းသာရေးကုသနေတော့ကျမအလုံးလုံးနိုင်တော့မှာမဟုတ်ဘူးလို့သူတို့ကပြောပါတယ်အခုတော့မြင်တဲ့အတိုင်းပါပဲကျမတန်ဖန်လူတစ်ယောက်လို့အလုံးလုံးနိုင်နေပါပြီ
ပြည်내အုပ်ချုပ်ရေးမှူးညူဆန်မြင့်ညွှန်ကြားချက်နဲ့ဖေရှားတာကြောင့်အခုအခါအိယာမဲဥယေဆယ်ရာခိုင်နှုံးလောက်ရော့သွားပါတယ်ဆန်ဖရန်စစ္စကိုမြို့မှာဆိုရင်လည်းအင်ဂျင်မဲတွေများလို့နေပြီးခုခါတချို့လမ်းတွေမှာရှင်းလင်းထားတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းလူမြင်ကွင်းကနေတချို့ကိုဖယ်ရှားလိုက်ပေမဲ့အင်ဂျင်မဲ့အရေးအတွက်ကတော့ရော့ကျသွားတာမျိုးမရှိဘူးလို့အကူအညီပေးသူတွေကပြောပါတယ်ခင်ဗျာ။ဝါရှင်တန် DC မြို့တော်မှာဆိုရင်လည်းအထင်ကြီးရနေရာတွေမှာအင်ဂျင်မဲ့တွေကအစုလိုက်တဲထိုးနေထိုင်ကြတာကိုအာနာပိုင်တွေကလိုက်လံရှင်းလင်းနေပါတယ်MacPherson Square လဲရှင်းလင်းမဲ့နေရာတွေပါဝင်ပြီးတော့အခုလိုလာရောက်နေထိုင်တာကိုခွင့်မပြုတဲ့စီမင်းထုတ်ပြီးရင်ဒီကိစ္စတင်းတင်းကြပ်ကြပ်ဂိုင်တွေသွားမယ်လို့ဆိုပါတယ်အိမ်မီရောကနေတိတ်မဝေးလှတဲ့နေရာမှာအခုလိုစုဖွဲ့နေထိုင်တာကိုရှင်းလင်းလိုက်မယ်ဆိုရင်သွားလာနေတဲ့အများပြည်သူတွေရောအဲ့ဒီနားမှာနေထိုင်သူတွေအတွက်လဲ NA ကင်းသွားနိုင်ပါတယ်တချို့ကတော့အနာပိုင်တွေရဲ့ဆောင်ရွက်မှုကိုကြိုးစားပေမဲ့အခုလိုမျိုးပြန်ဖြစ်မလာအောင်ရေရှည်အစီအစဉ်ချမှတ်ဆောင်ရွက်ဖို့လိုလားနေပါတယ
်တချိန်တည်းမှာဘယ်ကိုမှသွားစရာမရှိတဲ့သူတွေကိုနေရာပြောင်းရွှေ့ပေးလိုက်ရုံနဲ့ပြဿနာကပြီးမသွားပါဘူ
းဝါရှင်တန်ဒုတိယမြို့တော်ဝန်ယုံကျန်းမာရေးနဲ့ဖူလုံရေးဌာနကအခုခါအင်ဂျင်မဲရီရဲ့လိုအပ်ချက်နဲ့သူတို့အတွက်နေရာထိုင်ခင်းစီစဉ်ပေးဖို့လိုအပ်သူတွေအတွက်ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်အင်ဂျင်မဲတွေကတော့အနာပိုင်တွေအနေနဲ့အခုလိုနေရာရှင်းလင်းလိုက်တာဘာမှထိရောက်မှာမဟုတ်ဘူးလို့ဆိုပါတယ်ဒီနေရာမှာမနေရရင်တခြားနေရာပြောင်းနေလိုက်ရုံပဲလို့လဲဆိုပါတယ
်အစိုးရကသူတို့တစ်ခုခုလုပ်ပေးတယ်ဆိုတာပြချင်ရုံပါလူစုခွဲပြီးဒီနေရာရှင်းလင်းပြီးမှနောက်တနေရာကိုလည်းသွားရှင်းမှာပ
ါကင်ဂါရီယာမက်ဖာဆင်စကွဲကိုတခြားနေရာကနေပြောင်းလာတာပါအမေရိကန်ပြည်ထောင်စုမှာအင်ဂျင်မဲတိန်းနဲ့ချီရှိနေပြီးဒီကိစ္စလုံးဝပပျောက်ဖို့အတွက်ခုခါမှာတရားရုံးချုပ်ကလည်းအင်ဂျင်မဲတွေရှင်းလင်းဖို့အမိန့်ချမှတ်ထားတာပ
ါစိတ်ကျန်းမာရေးအတွက်ကုသပေးဖို့လိုအပ်တဲ့သူမွေးစေသုံးဆွဲတဲ့သူတွေဆေးပြတ်သွားအောင်အလုံးမရှိတဲ့သူတွေကိုကိုယ့်ရက်ရွာထဲမှာအလုံးရှာပေးဖို့စတာတွေအားလုံးလုပ်ဖို့လိုအပ်ပါတယ
်အင်ဂျင်မဲဖြစ်ခဲ့ပေမဲ့လည်းကိုယ့်ဘဝကိုကိုယ်တန်ဖိုးထားသူတွေကတော့ခုခါမှာအလုံးအကန့်ရောနေစရာပါအတီတကျဖြစ်နေပါပြီ
အင်ဂျင်မဲတွေကိုစာနာထောက်ထားတဲ့ရှိတော်ကနေကြည့်ပြီးသူတို့အတွက်လိုအပ်တဲ့စာဝတ္ထုတွေအတွက်ဘာတွေလုပ်တဲ့ဆိုတာကိုလမ်းညွှန်ပေးမယ်ဆိုရင်တော့အကောင်းဆုံးပါအ
ိမ်ငါကတက်တာတဲ့အစီအစဉ်တွေကျန်းမာရေးဆောက်ရှောက်မှုခံယူဖို့အလုံးအတွက်တင်နန်းတွေဖန်တီးပေးပြီးတော့အင်ဂျင်မဲတွေပပျောက်အောင်အမေရိကန်ဆိုရကလည်းကြိုးစားနေတာပါဝါရှင်တန် DC မှာ2025ခုနှစ်နောက်ဆုံးထားပြီးတော့အင်ဂျီမဲရီပပြအောင်ဆောင်ရွက်မယ်လို့လဲမြို့တော်ဝန်ကကတိပေးထားတာပါခင်ဗျာ။တိုင်းရတတိဟက်ကီအဒီနီစာဇင်ကန်အင်အကောင်းစားတွေမှာနေနိုင်ပေမယ့်နယ်နယူးယောက်ကအဖတ်မှတ်တိုက်ခန်းခြင်းလေးမှာပဲနေထိုင်ပါတယ်။2000ခုနှစ်မှာပိုးပြီးတိုးတက်တဲ့ဘဝလမ်းစာကိုရှာဖွေဖို့နယူးယောက်ကိုပြောင်းလာပါတယ်။နယူးယောက်မြို့ကိုရောက်တဲ့အခါမှာတော့သူ့တငယ်ချင်းကိုလာကြိုခိုင်းပေမယ့်သူတငယ်ချင်းကလည်းလာမကြိုတာကြောင့်အဲ့ဒီနေ့ဟာသူ့ဘဝမှာအငြင်းအမတ်ရစရာဖြစ်နေတယ်လို့အက်ဒီနီစ်ကပြောပါတယ်။အဲ့နောက်ဈေးပေါ်တဲ့မိုတဲဘူရာယုံကခုံရှိတွေမှာအဆင်ပြေသလိုအိတ်ခဲရပြီးဘာဝါရီမစ်ရှင်အင်ဂျင်မက်ဂီယာမှာ3လကြာနေထိုင်ခဲ့ရပါတယ်
။ And they were like about like 30 maybe
အဲ့နောက်တော့သူဟာပီဇာဆိုင်တစ်ဆိုင်မှာပကန်းစီအလုပ်ကိုစလုပ်ပါတယ်ပြီးတော့ပီဇာအတွက်ဘယ်လိုပြင်ဆင်လဲဘယ်လိုလုပ်ရလဲဆိုတာတွေကိုသင်ပါတယ်။အဲ့ဒီအချိန်တွေတုန်းကဆိုရင်တရက်ကို19နာရီကြာလုပ်ပြီးရသမျှပတ်စံကိုစုပါတယ်။နေ့အနည်းငယ်ကြာမှာတော့ပီဇာဆိုင်ကိုစဖွင့်ခဲ့ပေမဲ့ယာနဲ့ချီတဲ့ပီဇာဆိုင်နေနဲ့ရှင်ပြိုင်ဖို့ဆိုတာမလွယ်ကူလာပါဘူး။အဆင်ပြေခြင်းတော့ပီဇာပြိမ်ပွဲတစ်ခုမှာသူဟာအနိုင်ရပြီးသူ့ပုံနဲ့မဂ္ဂဇင်းမှာဖော်ပြခံပြီးတဲ့နောက်စားသုံးသူတွေဟာသူ့ဆိုင်ကပီဇာကိုလာမိကြပါတယ
်။ So I'm famous what's going on now?
အင်ဂျီမဲဖြစ်ခဲ့တဲ့ဘဝကိုမမေ့တဲ့အက်ဒီနီစာဗုဒ္ဓဟူးနေ့တိုင်းပရဟိတအလူတန်လုပ်ပါတယ်။
And I told the homeless guy, smile.
ငွေဆိုရာအဝင်ရှိတယ်လို့အထွက်လဲရှိပါတယ်။ဒါပေမဲ့ဒီငွေကိုဘယ်လိုသုံးလိုက်တယ်လဲဆိုတဲ့အပေါ်မှာတန်မိုးကော်သွားတာပါလို့လဲအက်ဒီနီစ်ကပြောပါတယ်။တခါတလေမှာတော့လူတွေဟာသူတို့ပေါ်ယုံကြည်မှုဆိုတာကိုလိုချင်တဲ့စိတ်ရှိတာကြောင့်လဲနယူးယောက်မှာအထက်6ထပ်ပါတဲ့အင်ဂျီမဲဂီယာကိုဆောက်လုပ်ဖို့အက်ဒီနီစ်ကစီစဉ်နေပြီးအဲ့ဒီမှာကိုလုံးသူတွေစာရေးစာပတ်နိုင်ဖို့လဲစီစဉ်ထားပါတယ်ခင်ဗျာ။
အမေရိကန်ကအင်ဂျီမဲ့ရဲ့အခြေအနေကိုအောင်ပြောပြခဲ့တဲ့သုဒ္ဓဆောင်တဲ့အမေရိကန်တခွင်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သိပ္ပံနဲ့ဤပညာကဏ္ဍပါဒီတစ်ပတ်မှာတော့ AI ဉာဏ်ရည်တုနဲ့ဒီဉာဏ်ရည်နဲ့ပဲရှင်းမျိုးအကြောင်းကိုပြောထားပါတယ်အ Artificial Intelligence အတူကောက် AI ဉာဏ်ရည်တုဆိုတာဟာစက်တွေ software model တွေမှာရှိတဲ့အသိဉာဏ်စွမ်းဆောင်နိုင်တဲ့မှတ်ဉာဏ်မျိုးလို့ IT နည်းပညာရှင်ဒေါက်တာရဲကျော်သူကပြောပါတယ်။ဒီစက်တွေတူပနိုင်အောင်လို့သုတေသနလုပ်နေတဲ့ဉာဏ်ရည်နယ်ပယ်ရှင်မျိုးကြောင်းဒေါခင်မျိုးသက်ကမေးမြန်းထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ပန်ပညာရဲ့အထက်မှာဉာဏ်ရည်တုနည်းပညာပေါ့နော် artificial intelligence ဆိုရဲဘာသာရပ်ဟာဆိုရင်အခုနောက်ဆုံးအများကဟိုစိတ်ဝင်တစားနဲ့ဖြစ်လာတဲ့ဘာသာရပ်ပါဆရာဒီ2024ခုနှစ်မှာဆိုလို့ရှင်ဒီယူဘဗေဒပညာရှင်တယောက်ကဒီ AI နဲ့ပတ်သက်ပြီးတော့ Nobel ဆုလည်းရသွားပါတယ်ဆရာဆိုတော့ဒီ AI ဆိုရဲပေါ့နော်ဉာဏ်ရည်တုနည်းပညာဆိုတာဘာလဲဆိုတာကိုသိချင်ပါတယ်ဆရာရှင်းပြပါ
AI ကိုကျွန်တော်အလွယ်ရှင်းရမယ်ဆိုရင်တော့အမစက်တွေ software model တွေမှာရှိတဲ့အသိဉာဏ်စွမ်းဆောင်နိုင်တဲ့မှတ်ဉာဏ်မျိုးကိုခေါ်တာပေါ့လေအဲ့တော့ AI ရဲ့တမိုင်းကိုပြောရင်တော့အရှိကြီးပဲပေါ့လေတကယ်တမ်းကွန်ပျူတာတွေစပေါ်တာလည်း1950လောက်မှဆိုတော့တကယ်ကတော့အဲ့မတိုင်ခင်ကကျွန်တော် AI ဆိုတဲ့ concept ကစနေပါပြီတကယ်တမ်းစလို့ဖြစ်တာတော့အဲ့နောက်ပိုင်း1950လောက်ပိုင်းကျမှလုပ်ဖြစ်တာပေါ့လေ AI မှာကျွန်တော်တို့ approach တွေအမျိုးမျိုးရှိတယ်လက်ရှိအသုံးပုံမဲ့ approach နှစ်ခုပဲပြောပါဆိုလို့ရှင်တော့နှစ်ပိုင်းရှိနေမယ်တစ်ပိုင်းကကျတော့ကျွန်တော် classical AI ပေါ့လေtransitional AI လည်းပြောလို့ရတယ်။ဒီမှာ symbolic ကိုတုံးပြီးထုတ်တဲ့ AI လည်းပြောလို့ရတယ်ပေါ့။အဲ့ဒီဘိုင်းရဲ့နောက်တစ်ဘိုင်းကကြတော့ကျွန်တော်တို့က classical AI ဆိုပြီးတော့ရှိတယ်ပေါ့လေ။အဲ့တော့အဲ့နှမျိုးကဘာလဲဆိုတော့ဆိုပါစို့ကျွန်တော်တို့ classical AI ဆိုတာကြတော့မဒီလိုလိုင်းဒီလိုလုပ်မယ်မှာနောက်ထပ်ဒီလို case ဆိုလို့ရှင်တယ်ဒီလိုရှင်းမယ်စသဖြင့် rule တွေသတ်မှတ်ပြီးတော့သွားတဲ့ပုံစံမျိုးပေါ့။classical AI ကကြတော့ကျွန်တော်တို့က data plus algorithm ဆိုတဲ့ပုံစံမျိုးပေါ့။အဲ့တော့ data ကိုအားယူလာတယ်ပေါ့လေ။ data ကြီးအများကြီးသုံးပြီးတော့ data နေပြီးတော့မှကျွန်တော်တို့ကalgorithm နဲ့ land လုပ်မယ်ဆိုတဲ့ပုံစံမျိုးပေါ့အဲ့လိုမျိုးအကြံဉာဏ်နှမျိုးခွဲကြလို့ရပါတယ်ဗျအဲ့တော့ AI ဆိုတော့အလွယ်ရှင်းရရင်ပေါ့လေဟ
ုတ်ကဲ့ဆရာဆိုတော့ဒီ AI ထဲမှာ artificial intelligence ဆိုတော့ဒီ intelligence ကဘယ်နှမျိုးလောက်ခွဲနိုင်ပါလဲဆရာ
အမေရိကန်ကျွန်တော်တို့စိတ်ပညာရှင်ပေါ့လေ Gartner ရဲ့အတိုင်းပဲကျွန်တော်တို့တွားမယ်ဆိုလို့ရှိရင်ကျွန်တော်10မျိုးပေါ့အဲ့တော့ intelligence ဆိုတာကိုဘယ်လို define လုပ်ကြမလဲပေါ့10မျိုးပေါ့အဲ့တော့ linguistic intelligence spatial intelligence artistic intelligenceemotional intelligence numerical physical sensory reflective intelligence ဆိုပြီးကျွန်တော်အဲ့လိုမျိုးဖွဲလို့ရပါတယ်အဲ့တော့တမျိုးချင်းစီကိုကျွန်တော်ဟိုအတူအလွယ်ရှင်းပြရမယ်ဆိုလို့ရှိရင် linguistic intelligence ဆိုတာကျတော့ကျွန်တော်လူတွေမှာကျွန်တော်တို့ဘာသာစကားဆိုတာရှိတယ်ပေါ့နော်အဲ့တော့အဲ့ဒါကျွန်တော်လေးကြီးတယ် intelligence အပိုင်းမှာအဲ့တော့ဘာသာစကားကိုကျွန်တော်ကလေ့လာနိုင်တယ်ဘာသာစကားကိုသုံးပြီးတော့ကျွန်တော်တို့ကကြောင်းတစ်ယောက် communication လုပ်နိုင်တယ်အဲ့အဲ့ဒီဘိုင်းပေါ့နော်အဲ့တော့အဲ့ဒီလူမျိုးကိုကျွန်တော်ကဆက်ကိုကွန်ပျူတာကိုပေါ့လေ model ကိုကျွန်တော်တို့က train လုပ်နိုင်မလားကွန်ပျူတာကကျွန်တော်လူတွေပြောတဲ့စကားကိုနားလဲနိုင်လို့ရှိရင်ကျွန်တော်တို့အလုပ်တွေအများကြီးကျွန်တော်လုပ်လို့ရပြီအပြန်အလှန်ဆက်ဆံလို့ရပြီခိုင်းလို့ရပြီသင်ပေးလို့ရပြီဆိုတာဖြစ်လာတဲ့အတွက်ကြောင့်မလို့အဲ linguistic intelligence ဆိုတဲ့ဟာကိုလည်းကျွန်တော်က AI မှာဆိုအရေးကြီးတယ်လို့ဆိုပါတယ်အခု chat GPT မှာလုပ်နေကြတယ်ဆိုပေါ့နော်လူကကျတော့လွယ်ဆုံးကြီးကစကားပြောပြီးဆက်သွယ်မယ်စာရိုက်ပြီးဆက်သွယ်မယ်ကျွန်တော်ဘာသာစကားကိုသုံးပြီးတော့ media တစ်ခုနေနဲ့သုံးပြီးတော့ဆက်သွယ်ရတာဟုတ်ဆိုတော့အဲ့ဒီပိုင်းကိုကျွန်တော် linguistic intelligence လို့ခေါ်ပါတယ်။အဲနောက်တစ်ပိုင်းကကျတော့ကျွန်တော်က partial intelligence ပေါ့လေ။အဲ့ဒါကကျတော့ကျွန်တော် physical world ပေါ့။ကျွန်တော်လူတွေမှာကျွန်တော်တို့ကအနီးနားမှာရှိတဲ့ပစ္စည်းဘာရှိတယ်ပေါ့။အဲ့မှာအနီးနားမှာရေဘူးရှိတယ်၊ကွန်ပျူတာရှိတယ်၊ဘလို့ပစ္စည်းတွေရှိတယ်၊ဘလို့ပွားရမယ်၊လာရမယ်။စသဖြင့်အဲ့ဒီ physical world ကိုနားလည်တဲ့ intelligence ကျွန်တော်တို့မှာရှိတယ်။စက်တွေကိုလည်းဥပမာ robot တို့ car တို့ဆိုလို့ရှိရင်လည်းအဲ့လိုမျိုး intelligence ရှိမှကျွန်တော်တို့ကတားဆီးတွေကိုကြော်ပြီးတော့ကုလိုချင်တဲ့တက်ကတ်ကိုသွားနိုင်ပါဘူး။အဲ့ဒီဘိုင်းကိုကျွန်တော်တို့ကspecial AI ဆိုပြီးတော့ကျွန်တော်ခေါ်ကြပါတယ်အဲ့တော့ computer vision လို့ robotic သမားတွေနဲ့သက်ဆိုင်တယ်ပေါ့လေနောက်တစ်ခုနံပါတ်3ကျွန်တော်တို့ artistic intelligence ကြတော့ကျွန်တော်တို့လူတွေမှာเนาะအမှုပညာသမားတွေရှိမယ်မှုပညာကိုခံစားနိုင်တယ်အဲနောက် designer design တွေကျွန်တော်တို့ပကြီးပပူတွေစသဖြင့်အများကြီးရှိကျွန်တော်လူတွေမှာနေ့တူကဒီ design တွေ art တွေနဲ့ကျွန်တော်ဆက်ဆံနေရတယ်သွားနေရတယ်ဆိုပုံစံရှိတာဟုတ်အဲ့တော့ကျွန်တော်တို့ model တွေကိုတကယ် advanced level သွားခြင်းလဲဆိုလို့ရှိရင်အဲ့လိုမျိုးစက်ကပကြီးဆွဲနိုင်တဲ့နော် creative ဖြစ်တာမျိုးပေါ့တခုခုကိုသူအသစ်ဖန်တီးနိုင်တာမျိုးဥပမာကျွန်တော်ရှိပြီးသားအနုပညာလဲရတွေကိုပဲခြေခံပြီးတော့အနုပညာ design တခုပကြီး design အသစ်တခုဆွဲနိုင်တဲ့အရေးချင်းမျိုးဆိုတာလိုအပ်တယ်လीအဲ့တော့အဲ့လိုမျိုးအသိပညာပေါ့လीအဲ့လိုမျိုးအသိဉာဏ်ကိုကျွန်တော်တို့က artistic intelligence လို့ခေါ်ပါတယ်နောက်နံပါတ်4ကကျတော့ကျွန်တော် emotional intelligence ပေါ့အဲ့တော့ကျွန်တော်လူဆိုတဲ့အတိုင်းပဲစိတ်တူတယ်ဝမ်းနည်းတယ်နော်နောက်ပျော်တယ်ဥပမာချစ်တယ်ဘာနဲ့ဆိုမုန်းတယ်စသဖြင့်အဲ့လိုမျိုး emotion ဖြစ်တဲ့အပိုင်းတွေကရှိတယ်ပေါ့နော်အဲ့ဒီကလေးတွေမှာတော့အဲ့လို emotion ဖြစ်တဲ့ပိုင်းနေရာကျွန်တော်တို့ကပြောတဲ့စကားနေလေလေ့လာလို့ရတယ်ခံမှန်းလို့ရတယ်ပေါ့လေနောက်မျက်နှာအမူအရာကိုယ်ခံအမူအရာနောက်ရိုက်ထားတဲ့စာတွေစာရောင်းနေရာနေပြီးတော့လေကျွန်တော်တို့ကဒီစာကတော့ ရိုင်းတဲ့စာဒီစာတော့နော်ဟို hate speech တွေပါတယ်ဒီစာတော့ကျွန်တော်တို့မှာချစ်ကြောင်းကြိုက်ကြောင်းပြောနေတဲ့ပျော်ရွှင်တဲ့အကြောင်းကိုပူစားပြတယ်စသဖြင့်အဲ့လိုကိစ္စတွေကိုလည်းကျွန်တော်တို့ကစက်ကနားလည်နိုင်မှအဆင်ပြေမယ်ပေါ့လေအဲ့ဒါမျိုးကြောင့်ကျွန်တော် emotional AI affective computing ဆိုပြီးတော့ခေါ်ကြတယ်ပေါ့အဲ့ဒီဘိုင်းကိုလုပ်နေတဲ့သုတေသပညာရှင်တွေအများကြီးရှိပါတယ်အဲနောက်တစ်မျိုးကကျတော့ကျွန်တော်နံပါတ်5ပေါ့နံပါတ်5ကျတော့ကျွန်တော်တို့ numerical intelligence ပေါ့အဲ့ဒါကျတော့နံပါတ်2အသင်္ချာဆိုင် concept တွေပေါ့လေနောက် logical reasoning နဲ့သက်ဆိုင်ပါတယ်တကယ်တမ်းကွန်ပျူတာမှာကျွန်တော်တို့ကဘာသာစကားနဲ့ပေါ့အခုချက်တင်ပဲလို့လို့ဘာပဲလို့လို့စာတွေပဲရိုက်တယ်ပဲဆိုတော့နောက်ွယ်မှာတကယ်ကတော့01ပေါ့လေခန်းနံပါတ်2နဲ့ပြောင်းပြီးတော့မှလောက်ကြရတာပေါ့အဲ့အဲ့ဒါလည်းတပိုင်းပေါ့လေနောက်တစ်ခုကကျွန်တော်လက်တွေ့ engineering ကိစ္စတွေနောက် science လုပ်တရားကြတော့တေချာ model နဲ့ simulation လုပ်ပြီးတော့တွားကြရတာပေါ့ဥပမာမုန်တိုင်းကိစ္စတို့ဘာလို့မျိုးမျိုးလေးဝတ်သားနဲ့ပတ်သက်တာခံမှန်းတာမျိုးဆိုကျွန်တော်တို့ကတကယ်ကို super computer တွေသုံးပြီးလောက်ကြရတာပေါ့လေဆိုတော့အဲ့လိုမျိုးကိစ္စတွေအတွက်တွက်နိုင်ချက်နိုင်ဖို့သင်္ချာကိုနားလည်နိုင်တဲ့knowledge ရှိတဲ့ဟာမျိုး intelligence မျိုးကိုကျွန်တော်က numerical intelligence ခေါ်ပါတယ်အဲ့ဒါလည်းတပိုင်းပေါ့လေအဲ့ဒါကိုလည်းတစ်သေးဝင်လုပ်နေတဲ့သူတွေအများကြီးရှိပါတယ်နောက်နံပါတ်6ကျွန်တော်တို့ physical intelligence ကျွန်တော်လူသားတွေမှာကျွန်တော်လမ်းလျှောက်နိုင်တယ်ပြေးနိုင်တယ်လေးမနိုင်တယ်ရေကူးနိုင်တယ်ကားမောင်းအဲ့လိုမျိုးအလို့တွေကိုလည်းကျွန်တော်တို့ကစက်ကိုသင်နိုင်အောင်စက်ကနားလည်နိုင်အောင်ကျွန်တော်လုပ်ကြမယ်ဆိုတဲ့ကိစ္စမျိုးကိုကျွန်တော်က physical intelligence လို့ခေါ်တာပါ physical behavior တွေကိုစက်ကနားလည်ပြီးတော့လူတွေနဲ့ဆက်နေတာမှာ communication လုပ်တဲ့ခါမှာပို့ပြီးတော့အဆင်ပြေဖို့အတွက်သူတင်ကြအလုပ်ကြရတဲ့အပိုင်းပေါ့လေအဲ့ဒါကိုကျွန်တော် physical intelligence လို့ခေါ်ပါတယ် sensory intelligence ကကြတော့နော် visual audio ဘိုင်းလာမကဘဲနဲ့ခြိအတွေ့အနံ့အရသာစသဖြင့်အဲ့ဘိုင်းတွေဥပမာကျွန်တော် cell lab ပေါ့ robot arm ကိုကျွန်တော်တို့ကဆက်ဖို့ကိုင်ခံတဲ့ခါမှာကျွန်တော်တို့သူဘလောက် data နဲ့ lag ကခွာညှိရမယ်ဆိုတော့ဟာမျိုးစမ်းရှိဖို့လိုတယ်ပေါ့လေအခုသူတပြင်းတော့ကျွန်တော် wearable device တွေမတားထုတ်တဲ့မျက်မှန်လိုဟာမျိုးတွေနောက်ဓာကြီးလိုနော်နော် sensor စင်နော်ဝင်လာတဲ့ data နဲ့ဒီလိုနိုင်ဖို့အတွက်ကျွန်တော်က sensory intelligence ဆိုတဲ့ knowledge လိုပါတယ်အဲ့ဒီဘန်ကိုကျွန်တော်က sensory intelligence လို့ခေါ်ပါတယ်နောက်ကျွန်တော် reflective intelligence ဆိုတာကြတော့နောက်ဆုံးပေါ့လေနောက်ဆုံး reflective intelligence ဥပမာလူကြီးက chess ကစားရဲဆိုပါလို့ကစားအောင်တသက်ပန်ပို့ဘူးဗျာတကယ်တော့ decision making လုပ်တဲ့ဘိုင်းပါမယ်နောက် problem solving ဆိုတဲ့ဘိုင်းပါမယ်နောက်တစ်ဖက်လူရဲ့အကွက်ပုံပြီးတော့ learning လုပ်သွားတဲ့ဘိုင်းတွေရှိတယ်ဆိုတဲ့ဆိုတော့ကျွန်တော်ကပြဿနာတစ်ခုဖြစ်တယ်ဥပမာတစ်ခုအတွေ့အကြုံတစ်ခုရပြီဆိုလို့ရှိရင်အဲ့ experience ကိုအခြေခံပြီးတော့လူကကြတော့ຕ້ອງຕັດနိုင်ແລະອີຈင်းຊິແລ້ວ AI ມາລະອັນຟີຍາຕະແກ່ເດີ້ສາບາຍລູແບບເຈົ້າເປຍໂລຍາມາດີ
ແດ່ດີຈະບັດເດີ້ສາ artificial intelligence
ເຮົາ
ກະປີໂຕນີດັນບໍເນາະນາຕະບັດຈາຍເນາະສາດີ AI ຍະພາຍິນຍີ້ອຈານລູບາລູອະກົ່ງລົງເຊັດຊິ້ນປຽບໄປວ່າຊິເ
ຮົາກະວ່າພະໂອເຄວ່າຊິຢູ່ຈຸມມາແລ້ວ
ເດີ້ AI ຍັງຢູ່ໃນທີ່ຍັງຢູ່ໃນເປຊິ້ນມືຈອງດອກຄິນມືແຕ່ປຽບປຽບແກ່ລະວ່າအခုတော့ VOA American တိုင်းရဲ့တောက်ကြညာအစီအစဉ်လေးဆုံးမသက်ခင်သတင်းချင်းချုပ်မက်ခင်ဖြူထေးပြောပြပေးပါအောင်ခင
်ဗျာ။ဒီမပြည်သူတွေငြိမ်းချမ်းရေးအတွက်နိုင်ငံတွေအားလုံးကဝမ်းဝမ်းကြိုးပမ်းပေးကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာတိုက်တွန်းပြောဆိုသွားပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းပြပခါတွေပိုးပြီးတော့ကြီးထွားလာနေတာကိုထောက်ပြပြီးငြိမ်းချမ်းရေးဟာအရင်ကထက်မဖြစ်မနေလိုအပ်လာနေပြီလို့လာအိုနိုင်ငံဖျင်ချင်းမြို့တော်မှာသူကပြောခဲ့တာပါ။ငြိမ်းချမ်းမှုလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်နိုင်ငံအားလုံးအနေနဲ့မြန်မာနိုင်ငံပေါ်မှာနားချနိုင်မှုကိုအသုံးချပြီးအားလုံးပါဝင်တဲ့နိုင်ငံရေးနည်းအရာအဖြေရှာကြဖို့နဲ့မြန်မာပြည်သူတွေနဲ့ထိုက်တန်တဲ့ငြိမ်းချမ်းတဲ့အနာဂတ်ရအောင်ဝိုင်းဝန်းဆောင်ကျင်းပေးကြဖို့တောင်းဆိုပါတယ်လို့အထွေထွေမှုချုပ်ဂူတာရက်စ်ကအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။အကြံဖတ်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာရှုပ်ထွေးတဲ့လမ်းကြောင်းပေါ်မှာရောက်နေတယ်ဆိုပြီးတော့လည်းကုလသမဂ္ဂအထွေထွေမှုချုပ်ကပြောဆိုခဲ့ပါတယ်ရှင်။တခါဒီတော်တွင်းမှာပဲဒီမြန်မာနိုင်ငံအပါအဝင်ဘယ်နေရာမှာမဆိုပြည်သူတွေကိုယ်တိုင်လွတ်လပ်တဲ့အနာဂတ်ဖော်ဆောင်နိုင်ရေးကိုအားပေးနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအက်သနီဘလင်ကန်ကလည်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံပုံမငြိမ်းချမ်းပြီးအားလုံးပါဝင်နိုင်တဲ့အနာဂတ်ဒီမိုကရေစီနိုင်ငံတည်ဆောက်နိုင်ရေးအမေရိကန်ကအချိန်မြင့်ကြိုးပမ်းပေးနေပါတယ်ဆိုပြီးတော့သူကလည်းဒီလာအိုနိုင်ငံဗီယက်နမ်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောဆိုသွားခဲ့တာပါမြန်မာနိုင်ငံဒီမိုကရေစီအရေးအမေရိကန်ပြည်ထောင်စုရဲ့ပန်ပိုးကျိုးပတ်မှုတွေကိုပြောကြားခဲ့တယ်လို့ဒီမြောက်ကိုရီးယားရဲ့ဒေသတွင်းချင်းချောက်မှုတွေကိုရှုံချခဲ့ပြီးတော့အင်ဒိုပစိဖိတ်ဒေသမှာလွတ်လပ်စွာရေကြောင်းလေကြောင်းသွားလာမှုတွေရှိဖို့နဲ့ကုန်သွယ်ရေးနဲ့ရေကြောင်းသွားလာမှုတွေမှာအရေးပါတဲ့ထိုင်ဝမ်ကျွန်းဆွယ်တလျှောက်မှာတည်ငြိမ်မှုရှိရေးအတွက်ကိုလည်းဆက်လက်အားပေးလှုံ့ဆော်သွားမယ်ဆိုပြီးတော့သတင်းစာရှင်းလင်းပွဲအတွက်မှာဝန်ကြီးပလင်ကန်ကပြောဆိုခဲ့ပါတယ်မြန်မာရေပိုင်တဲ့ထဲကိုမှလမ်းမပြီးတော့ရောက်သွားတဲ့ဘင်္ဂလားဒေ့ရှ်ငါးဖန်းဆက်လေတွေကိုတော့မြန်မာရေတပ်ကပြစ်ခတ်ဖမ်းဆီးလို့လုတူဦးသေးဆုံးပြီးတော့ဒါစင်နဲ့ချီဖမ်းဆီးခံခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ကပြောပါရရှင်
။ကျေးဇူးပါမခင်ဖြူထွေးအခုလိုသတင်းအချင်းချုပ်ပြီးမှတော့ဒီညတောက်ကြညာအတွက် VOA စီစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Rob McLean နဲ့ဂျိုဂီတို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိပ်စက်အနိုင်နေတဲ့ညဖြစ်ကြပါစေခင်
This program has come to you from the Voice